ကောင်းမှုကုသိုလ်တစ်ခုပြုပြီဆိုရင်စုံစုံကြီးကြီးတာရီသမီးတွေအလုံးစုံကြီးမှကောင်းမှုကုသိုလ်ပြုကျင်နေဆိုတဲ့ပုဂ္ဂိုလ်ကြီးရဲ့အတွင်းဣဇ္ဇာလေးရဲ့တက္ကံကိုလမ်းကြည့်လိုက်တော့နောက်ထပ်လည်းကြုံကျင်နေဆုံးကျင်နေဆိုတဲ့ဒီလိုကြီးရဲ့ချက်လေးကြီးရှိကြတယ်။တဝနဲ့တူကောင်းမှုကုသိုလ်ပြုတဲ့အချိန်ခါမှာစိတ်ထားလေးတွေမတူညီကြသလိုပဲအလားတူပဲဒီတိရိစ္ဆာန်ဖြစ်တဲ့တရားရည်ရဲ့ဆန့်ကျင်ဘုံကိုအကြောင်းရင်းပြန်ပြီးဆန့်ကျင်ကြည့်လိုက်တော့ကာမဝိညာဉ်လို့ခေါ်ဆိုအပ်တဲ့စိတ်ဓာတ်ကလေးမတူညီပဲတူတဲ့တူဆန့်ကျင်ဘုံလေးနဲ့ရှိခဲ့ကြနော်တမ္ပဏကာမစိတ်ဓာတ်ဣမေဝဋ္ဌကအတ္တိရာတယောယောစိတ်ဓာတ်ဝိသမတိအာယုဟန္တာနာမနတ္တိကာမဝိညာဉ်လို့ခေါ်ဆိုအပ်တဲ့စိတ်အဲ့ဒီစိတ်မှဒီငုံလေးတွေခါလေးတွေအစကြည့်တဲ့ဒီတရားရည်ရဲ့တန်တန်မှာတို့ဟာဒီလိုအစတဲ့ကျဖြစ်ကြအောင်ကျိုးစားအထောက်ကြမယ်ဆိုတဲ့ဒီစိတ်ထားမျိုးကတော့မရှိကြပါဘူးဒါပေမဲ့လို့ဘာဖြစ်လဲကမ္မံပဏ္ဏယောနိဥပနေတိသူတို့ပြုစုပြုထောင်လိုက်တဲ့ကံကယောနိလို့ခေါ်တဲ့ပရိသတ်ကြီးမျိုးစစ်ရှိရဘက်သို့ပို့ဆောင်ပေးတယ်ယောနိမူလကောတေသံစိတ်ဓာဘောဒီတိရစ္ဆာန်တတ္တဝါလေးအစမ်းတကျဖြစ်ရရဲ့အခြေခံအကြောင်းရင်းကိုပြန်ပြီးဆန်းစစ်ကြည့်လိုက်တော့ယောနိခေါ်တဲ့ပရိသန္တိကအကြောင်းရင်းမူလတရားဖြစ်နေယောနိဥပကတဟိတတ္တတန်တံယောနိကေဟိသတိတာစိတ်တော်ဝဟောတိထို့သောယောနိလိုခေါ်ဆိုအပ်တဲ့ပရိသန္တိတို့ကရောက်တဲ့သရဝရီရဲ့တန်တံမှာထိုယောနိပရိသန္တိမျိုးစေ့နှင့်တူညီနေတဲ့အကျိုးတရားတွေဆန့်ကျင်မှုတွေပေါ်လာတယ်။ဤတိယောနိသိတ္တစိတ်ဓာဘောကမ္မသိတ္တယောနိတိဝိတိတ္တဘ။တိရစ္ဆာန်တရားလေးတွေအမျိုးမျိုးအစအစထူးထွေဆန်းပြရခြင်းဒီပရိသန္တိနှင့်အကြောင်းရင်းဖြစ်။ဒီပရိသန္တိကလည်းဘလို့ကြောင့်ဖြစ်ရတယ်လို့မေးတော့ကံကြောင့်ဖြစ်ရတယ်။ဒီကံဒီဘာကြောင့်ဖြစ်ရတယ်ဘာကြောင့်အစတဲ့ကျဖြစ်ရတယ်လို့မေးတော့ကံပြုစုတွတ်တော်စဉ်အချိန်အခါတုန်းကကံကိုပြုစုတွတ်တော်စဉ်အချိန်အခါတုန်းကဖြစ်ပေါ်ခဲ့တဲ့စိတ်ထားလေးတွေကအဓိကပါပဲအဲ့ဒီစိတ်ဓာတ်ကလေးတွေမတူညီတော့ကံလေးတွေကမတူညီဘူးကံတွေမတူညီတဲ့အတွက်ဒီကံကနေပြီးတော့ပို့ဆောင်ပြလိုက်တဲ့ပရိသန္တိမျိုးစစ်ချင်းလည်းမတူတော့ဒီတော့ကံကိုပြုစုပြုထောင်တဲ့အချိန်ခါမှာစိတ်ဓာတ်တွေဆန့်ကျင်ခဲ့ရင်ထိုကံတွေသည်ဆန့်ကျင်သွားတယ်ကံကဆန့်ကျင်တဲ့အတွက်ကြောင့်ဘာဖြစ်တယ်လဲအဲ့ဒီကံကနေအချိန်နှောင်းဖြစ်တိုင်းတဲ့ကံမျိုးကိုပြုစုပြုထောင်ခဲ့ရင်အချိန်နှောင်းရှိတဲ့ပရိသန္တိမျိုးစေ့ရှိရမိဘတွေခြံကိုကြီးကံကရောက်အောင်ပို့ပြီးရတယ်။အချိန်လေးချောင်းဖြစ်ရမယ်ကံမျိုးကိုပြုစုပြုထောင်ခဲ့တယ်ဆိုရင်လည်းအချိန်လေးချောင်းရှိတဲ့မိဘတို့ရဲ့ယောနိခွားတဲ့ပရိသန္တိမျိုးစေ့ရှိရတော့ရောက်အောင်ပို့ဆောင်ပေးလိုက်။အချိန်များစွာဖြစ်ရမယ်ကံတွေကိုပြုစုပြုထောင်ခဲ့တယ်ဆိုရင်လည်းအချိန်များစွာဖြစ်နိုင်တဲ့ပရိသန္တိမျိုးစေ့ရှိရာတို့ရောက်အောင်မိဘတွေခံရောက်အောင်ဒီကံကပို့ဆောင်ပေးလိုက်ဒါကြောင့်ဒရဝတိဆန့်ကျင်ရခြင်းတွေပရိသန္တိမျိုးစေ့ကအခြေခံအကြောင်းရင်းဖြစ်ပရိသန္တိကအခြေနှောင်းဖြစ်ရမယ်ဒရဝကိုအခြေနှောင်းဖြစ်အောင်အခြေလေးချောင်းဖြစ်ရမယ်ဒရဝကိုအခြေလေးချောင်းဖြစ်အောင်ဖြူရမယ်ဒရဝကိုဖြူအောင်ဝါရမယ်ဒရဝကိုဝါအောင်အစဉ်အမျိုးမျိုးရှိရမယ်တရားဝါကိုအစဉ်အမျိုးမျိုးရှိအောင်ဒီပရိသတ်ရဲ့မျိုးစေ့ကပြည့်စုံပြုထောင်ပေးလိုက်ပါတယ်။ဒါကြောင့်တရားဝါကြီးကြည့်လိုက်ရင်မိဘတွေနဲ့သာသမီတွေတူညီမှုများရခြင်းအကြောင်းကိုဆန်းစစ်ကြည့်လိုက်တော့ပရိသတ်ရဲ့မျိုးစေ့ကအခြေခံနေတယ်။ပရိသတ်မိဘတို့ရဲ့ပရိသတ်ရဲ့မျိုးစေ့ကတရားဝါကြီးကိုပုံသွင်းပေးလိုက်တာဖြစ်တော့ဒီပရိသတ်ရဲ့မျိုးစေ့ရှိအောင်ဒီပရိသတ်ရဲ့မျိုးစေ့ရှိတဲ့နေရာတို့ရောက်အောင်ဘုသူကပို့ဆောင်ပေးတယ်လို့ကြည့်လိုက်တော့ကံကပို့ဆောင်ပေးကြတယ်။ဒါကြောင့်ကာမတိတ်္တာဟိယောနိယောနိကာမတိတ်္တာယောနိတိဝိတိတ္တပါဆိုပြီးထက်ကရကဖွင့်ထားတယ်။ယောနိခေါ်တဲ့ပိဋကန်ဒီမျိုးစေ့ကအစမ်းတကျဖြစ်ရခြင်းအကြောင်းရင်းကိုပြန်ဆက်ဆက်ကြည့်လိုက်တော့ကံကအခြေခံနေတယ်။အဲဒီကံဒီအစမ်းတကျဖြစ်ရပုံကစိတ်ဓာတ်ကိုအခြေခံတော့ ဘယ်ဘုံဘယ်ဘက်ပဲနေလားအဖြစ်ဆန်းကျင်သွားရတယ်ဆိုတော့အထက်ကရကနည်းနည်းထပ်ပြီးတော့ဖွင့်ထားနော်နံပါတ်1သဟဇာတဓမ္မစိတ်တ္တာယကံကိုပြုစုပြထောင်စဉ်အချိန်ခါမှာတရားရည်ရဲ့တန်တမ်းမှာအတူတကွဖြစ်ပေါ်သွားတဲ့သဟဇာတဓမ္မခေါ်တဲ့ဒီကံစေရနာနဲ့အတူရှင်တွဲပြီးဖြစ်ပေါ်နေတဲ့စိတ်စိတ်တိတ်ရဲ့ဆန်းကျင်မှုကြောင့်လဲကံတွေကအဆန်းတကယ်ဖြစ်အပြန်နဲ့ဒီတော့အတူရှင်တွဲပြီးဖြစ်ပေါ်နေတဲ့စိတ်စိတ်တိတ်ဆိုတာကဒီပရိစ္ဆာသမုပ္ပါဒ်ဘိုင်းကိုရှုတတ်တဲ့ယောဂီများဆိုရင်တော့သဘောပေါက်ပါလိမ့်မယ်ပရိစ္ဆာသမုပ္ပါဒ်ဘိုင်းမှာအဝိဇ္ဇာတဏဥပဒံဆိုပြီးတော့ကိလေသာဝတ်သုံးခုရှိတယ်သင်္ခါရကံဆိုပြီးတော့ကာမဝဂ္ဂနှစ်ခုရှိဝိညာဏယောသလရဏဖတ်တာဝေဒနာဆိုပြီးတော့ဝိဘကဝဂ္ဂလည်းရှိတယ်အဲ့ဒီကိလေသာဝကာမဝဝိဘကဝဆိုတဲ့ဟိုသုံးပါးရှိတော့ကိလေသာဝခေါ်တဲ့အဝိဇ္ဇာတဏဥပါဒံကိုအခြေခံပြီးတော့ကာမဝလို့ခေါ်ဆိုအပ်တဲ့သင်္ခါရကံကြီးကဖြစ်ရဒီသင်္ခါရကံတွေကိုအခြေခံပြီးတော့တခါဝိပါကဝုလို့ခေါ်ဆိုအပ်တဲ့ဝိညာဉ်ရုပ်တလနာဖန္တာဝေဒနာခေါ်ဆိုအပ်တဲ့ယုတ်တရားနံတရားတွေအကျိုးဝိဘက်နံတရားတွေယုတ်တရားတွေလာဖြစ်ရပြန်လဲအဲဒီအကျိုးဝိဘက်ယုတ်နံတွေကိုအချိန်မြင့်ဝိပဿနာမရှိပါနိုင်တဲ့ပုဂ္ဂိုလ်တွေအခုတခါအဝိဇ္ဇာတဏဥပါဒံတွေထပ်ပြီးဖြစ်ဒီအဝိဇ္ဇာတဏဥပါဒံတွေကလုံးစုံပြလိုက်တဲ့အတွက်ထိုသောဘဝကိုရရှိကြောင်းဖြစ်တဲ့သင်္ခါရကံဒီကိုတဖန်ပြုစုပြထောင်ကြ။ဉာဏ်နဲ့ဒီသင်္ခါရကံဒီကြောင့်တကဝိပါကဝခေါ်တဲ့ဝိညာဉ်ရုပ်တလရဏဖန္တာဝေဒနာတွေထပ်ပြီးဖြစ်ပြန်။ဒီဝိညာဉ်ရုပ်တလရဏဖန္တာဝေဒနာတွေကိုအချိန်မီဝိပါဒနာမရှိနိုင်ရင်လည်းတဏှဥပါဒံအဝိဇ္ဇာတဏှဥပါဒံတွေထပ်ပြီးဖြစ်ပြန်တယ်။အဲ့ဒီလိုဝသုံးပါးကခြားလည်နေနေတာဖြစ်တော့အဲ့ဒီယထာစေပြီးလဲပြီးများလို့အဆက်မပြတ်လဲပတ်နေတဲ့သဘောဖြစ်နေခြင်းကြောင့်အခြေခံအကြောင်းရင်းဖြစ်တဲ့ကံရဲ့စံကျယ်မှုမှာဒီကံကိုခြံရံထားတဲ့အဝိဇ္ဇာတဏဥပါဒံရဲ့စံကျယ်မှုအပေါ်မှာမူတည်နေတယ်ဒီတော့ဒီအဝိဇ္ဇာတဏဥပါဒံအုပ်စုကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းအဝိဇ္ဇာတဏဥပါဒံ၃ခုတည်းဖြစ်နိုင်တဲ့ဆိုအောင်မရှိဘူးဥဆောင်နေတဲ့ခေါင်းဆောင်ကြီး၃ခုကိုဗရဏန္ဒီအဖြစ်မြတ်စွာဘုရားကရွေးထုတ်ပြီးဟောတော်မူခြင်းဖြစ်ပါတယ်သင်္ခါရကံဉာဏ်မှကြည့်မယ်ဆိုလို့ရှိရင်လေစေတနာကပြန်ထမ်းလို့ဗရဏဏီအဖြစ်တယ်လေသင်္ခါရစေတနာကိုကမ္မဟုအနေနဲ့မြတ်စွာဘုရားကဟောကြားတော်မူခဲ့ပါတယ်ဝိဇ္ဇာတဏဥပါဒအုပ်စုကိုကြည့်လိုက်မယ်ဆိုလို့ရှိရင်ရေပုံရအဖြစ်ပရိသဏိအကျိုးကိုပေးတယ်ဆိုတာကမနောဒ ्वार ိကဇောဝိတိစိတ်စိတ်တွေကသာအကျိုးပေးတာဖြစ်ခြင်းကြောင့်မနောဒ ्वार ဝဇန်ဇောခွန်၏အနေနဲ့ရေပုံရအဖြစ်ဖြစ်ခဲ့ရာယုံကြတော်လည်းရှိမယ်မကြတော်လည်းရှိနိုင်တယ်အဲ့ဒီဇောခုနှစ်ကြိမ်မှာဇောတစ်ကြိမ်တစ်ကြိမ်စိတ်တခဏတခုတခုအတွဲမှာဝိဇ္ဇတနာဥပါဒံဥဆောင်နေတဲ့စိတ်စိတ်တွေများစွာပါပါတယ်။ရေပုံရအဖြစ်တော့ပီတိလည်းပါမယ်ဆိုရင်တော့စိတ်စိတ်တွေအလုံး20အထိရှိတယ်။အဲ့ဒီရှင်တွဲနေတဲ့စိတ်ဓာတ်တွေမှာစိတ်စိတ်တွေမှာတူးနဲ့တူးမတူညီတဲ့သဘောလေးတွေရှိတယ်။တခါသင်္ခါရကံကြီးကြည့်လိုက်လို့ရှိရင်လည်းစွန့်လူတယ်ပန်းလူတယ်ပဲဆိုကြဆို။အဲ့ဒီစွန့်လူတယ်ပန်းလူတယ်အချိန်ကာလေးမှာနိဗ္ဗာန်ရနိုင်တဲ့အမျိုးသားဘဝနိဗ္ဗာန်ရနိုင်တဲ့အမျိုးသမီးဘဝကိုလမ်းပြီးဆုတောင်းကြပြီဆိုကြတယ်နိဗ္ဗာန်ရနိုင်တဲ့အမျိုးသားနိဗ္ဗာန်ရနိုင်တဲ့အမျိုးသမီးလို့အတိမားနေတဲ့သဘောလေးကဝိဇ္ဇာအဲ့ဒီဘဝကိုတွေ့တတ်တတ်နေတဲ့သဘောလေးကတဏှာစိတ်ကပ်ပြီးဆွဲနေတဲ့သဘောကဥပါဒံဒီဝိဇ္ဇာတဏှာဥပါဒံဥဆောင်နေတဲ့စိတ်စိတ်ချင်းကိုကြည့်လိုက်ရင်ဇောစိတ်ကဏ္ဍတိုင်းစိတ်ကဏ္ဍတိုင်းမှာစိတ်စိတ်တိတ်ဝမ်းမြောက်ဝမ်းသာနဲ့ပြုခဲ့မယ်ဆိုရင်စိတ်စိတ်တိတ်အလုံး20အထိရှိပါတယ်။အဲဒီရှင်တွဲနေတဲ့စိတ်စိတ်တိတ်ရဲ့အချိုးအစားကမတူညီကြဘူးဆိုလို့ရှိရင်လည်းဒီအဝိဇ္ဇာတဏဥပါဒံလို့ခေါ်ဆိုအပ်တဲ့ကိလေသာဝတ်ကိုအခြေခံပြီးဖြစ်ပေါ်လာရမယ်သင်္ခါရကံလို့ခေါ်ဆိုအပ်တဲ့ကာမဝတ္တိမှာပွဲပြားသွားတယ်။ဒကာတိကာမဝတ်အမိရနေတဲ့သင်္ခါရကံစေတနာတွေကိုပြန်ကြည့်လိုက်တော့လည်းစေတနာတစ်ခုတည်းပြင်နေတယ်ဆိုအားမရှိဘူး။ဆွမ်းလူတဲ့ကံပဲဖြစ်ဖြစ်ပန်းထူတဲ့ကံပဲဖြစ်ဖြစ်ပေါ့နော်ရေပုံရအဖြစ်စိတ်စိတ်တိတ်30ဝမ်းမြောက်ဝမ်းသာဖြစ်ခဲ့မယ်ဆိုရင်တော့ဉာဏ်လည်းရှင်ခဲ့မယ်ဆိုရင်တော့စိတ်စိတ်တိတ်34လုံးအထိရှိတတ်ပါတယ်အဲ့ဒီစိတ်စိတ်တိတ်ရဲ့ဒုနဲ့ဒုမတူကွဲပြားမှုအပေါ်မှာလည်းမူတည်ပြီးတော့ဒီစိတ်စိတ်တိတ်ချုပ်ပြတ်သွားတဲ့အချိန်ကမှကြံရင်ခဲ့တဲ့သွန့်အင်ကမ္မတတ္တိလို့ခေါ်ဆိုအပ်တဲ့ကံလေးဟာလည်းထူးထွေကွဲပြားမှုဖြစ်လာတယ် နည်းနည်းလေးသဘောပေါက်အောင်ချက်ပြီးတော့ပြောမယ်။ဦးဇင်းတို့လွန်ခဲ့တဲ့၄သိန်းချင်းနဲ့ကဘာတသိန်းပဲဆိုကြပါစို့နော်။ဒီပင်ကရာမြတ်စွာဘုရားပွင့်ထွန်းတော်မူတဲ့အချင်းကိုပြန်ပြောင်းပြီးဆန့်ကျင်ကြည့်ပါ။သူမေတ္တာရှင်အသေးကယာရိခံနေတယ်။သူမေတ္တာရှင်အသေးကမိမိခန္ဓာကိုယ်ကိုကြားခင်းပြီးတော့ဘုရားစုကိုပန်းနေတဲ့ပွင့်လေးပြန်ကြည့်လိုက်တော့သူမေတ္တာရှင်အသေးကသဗ္ဗညုတ္တဉာဏ်ရရှိဖို့ရန်အတွက်သုတ္တပန်းခံခဲ့နောက်ဆုံးမှာတည်ရှိနေတဲ့သူမိတ္တအမှုရှိနေတဲ့အမျိုးသမီးတွေလည်းရှိကြတယ်။သူမိတ္တကဘာစုကြောင်းလဲ။သူမိတ္တရှင်အသိရဲ့မြောက်သားတော်ဖြစ်ဖို့ရန်ဆုကြောင်းသူမိတ္တရဲ့နောက်ဆုံးမှာတည်ရှိနေတဲ့အမျိုးသမီးပေါင်း2000ကျော်ကြတော့ဘာစုကြောင်းလဲ။သူမိတ္တရှင်အသိဘုရားဖြစ်တဲ့အခါမှာကျွပွဲဝင်ရဖို့ဆုကြောင်းဤဝကျဥတည်ကျခြင်းနဲ့တူညီကြလားမတူညီဘူးလေသိချင်းနဲ့ကဘာတသိန်းဆိုတဲ့ခီးကလတ်ကိုဖြတ်ကျော်ခဲ့ရတာတော့အတူတူပဲ။ဆံရံထားတဲ့အဝိဇ္ဇတနာဥပါဒံကြီးတွေကမတူညီတော့အကျိုးပေးခြင်းနဲ့တူညီသေးလား။မတူညီတော့ဘူး။သူမေတ္တာရှင်အသက်ကသဗ္ဗညုတဉာဏ်ရဖို့ညာရည်တမ်းပြီးတော့လေသိချင်းနဲ့ကဘာတသိန်းအတွင်မှာပါရမီတွေဖြည့်ခဲ့တဲ့အတွက်နောက်ဆုံးသဗ္ဗညုတဉာဏ်ကိုရရှိသွားတယ်။သူမေတ္တာအမျိုးသမီးကြတော့မြောက်သားတော်ဖြစ်ဖို့ညာအတွက်တည်းဒီပဲတောင်းတာပြီးနေနေကျတဲ့ကပ္ပတသိန်းကိုဖြတ်ကျော်ပြီးပါရမီ7ပါးကိုဖြည့်ကျင့်ခဲ့တဲ့အတွက်သူကဘာဖြစ်တယ်လဲ။ညောင်သားတော်နာပြည့်ရ။သူမိတ္တာအမျိုးသမီးရဲ့နောက်ဆွယ်မှာရှိနေတဲ့အမျိုးသမီးပေါင်း2000ကျော်ကြတော့သူမိတ္တာရှင်အသိဖျားဖြစ်တဲ့အခြေခံကြောင့်မှကျွတ်တန်းဝင်ရပါလို့ဤဆိုပြီးဒီစုဒုကိုတောင်းခံခဲ့တဲ့အတွက်သူမိတ္တာရှင်အသိလို့ခေါ်ဆိုအပ်တဲ့ရှင်အသိဘုရားတို့ဘောရမမြတ်စွာဘုရားအမိနဲ့ဘုရားဖြစ်ထွန်းပေါ်ပေါက်တော်မူလာတဲ့အချိန်ခါမှာယဟန္တာဒေဝီမတွေလာပြီးဖြစ်ကြပါတယ်။ရတောရယာနဲ့တနေ့ထဲမှာပဲပြိဋိဘံအတူတူဆံသွားကြ။လေးသိန်းချင်းနဲ့ကဘာတသိန်းဆိုတဲ့ဒီကာလကိုဖြတ်ကျော်ခဲ့ရတာချင်းအတူတူပဲ။ဒါပြင်းနဲ့ဒီသူတို့ပြုစုပြုထောင်နေတဲ့သင်္ခါရကံကြီးတွေတူညီကြသလားလို့ပြီးတော့မတူကြ။ခြံရံထားတဲ့ဒီသင်္ခါရကံကိုခြံရံထားတဲ့အဝိဇ္ဇတနာဥပါဒံကြီးနေလေတူညီကြသလားမတူညီကြဘူးမတူညီတာကသူမေတ္တာရှင်အစ်ကပါရမီ7ပါးအပြား30ရေကိုအသက်အိုးအိမ်စီးစီးအရရတဲ့ကိုဆက်လို့ပြီးတော့ဖြစ်ကျင်တော်မူခဲ့ပါတယ်ဘဝပေါင်းများစွာအသက်ကိုဆက်လို့ပြီးတော့ဖြစ်ကျင်ခဲ့တယ်ဘဝပေါင်းများစွာရှင်လက်အင်္ဂါရီကိုဆက်လို့ပြီးတော့ဖြစ်ကျင်ခဲ့တယ်ဘဝပေါင်းများစွာမိမိပိုင်ဆိုင်နေတဲ့အသက်ရှင်တဲ့ကာမဝတ္ထုအဆုစုတွေကိုဆွတ်လို့ပြီးတော့မှဒီပါရမီ7ပါးကိုဖြည့်ကျင့်ခဲ့။သူမေတ္တာအမျိုးသမီးရဲ့နောက်ဆွယ်မှာတည်ကြည့်နေတဲ့အမျိုးသမီးပေါင်း2000ကျော်ကြတော့သူမေတ္တာရှင်အသိခဲ့သူအသက်အိုးအိမ်စည်းစိမ်ကိုယ်နဲ့ခြင်းကအရရတဲ့ကိုဆွတ်လို့ပြီးတော့ဖြည့်ကျင့်ခဲ့တာမျိုးဟုတ်သလားဆိုတော့မဟုတ်ဘူးတဲ့နော်။ကံကြီးနေတူသလားမတူဘူး။သိနေစိတ်ထားခြင်းนี่แหละမတူညီကြမတူညီတဲ့အတွက်အကျိုးပေးခြင်းအကျိုးပေးပုံချင်းတူညီမလားမတူညီဘူးဒီနေ့တရားနာနေတဲ့ပရိသတ်ကြီးရွေးချယ်ခွင့်ရှိပါတယ်နော်သို့တော့ဘဝဆိုတာကောင်းတယ်လို့ဘုန်းကြီးပြောနေတာတော့မဟုတ်ဘူးသန္တရာကြီးတစ်ခုကိုမိမိကသုံးအောင်မလုပ်နိုင်သေးလို့ဘဝတစ်ခုကိုလက်ခံရမယ်ဆိုရင်ထိုဘဝဒီမိမိဘယ်လိုဘဝမျိုးကိုအလိုရှိတယ်အလိုရှိတဲ့ဘဝကိုဒီချိန်ခါမှာရောက်ရရောက်ကြောင်းဖြစ်တဲ့ကံဒီကိုပြည့်စုံပြည့်ထောင်နိုင်ခွင့်ရှိတဲ့အချိန်ခါဖြစ်တယ်။အဲဒီအချိန်ခါမှာမိမိတို့ကဘယ်လိုဘဝကိုအလိုရှိတယ်ဆိုရင်ဘယ်လိုကံမျိုးကိုပြည့်စုံပြည့်ထောင်ရမယ်ဆိုတာကိုသဘောပေါက်ဖို့လိုတယ်။သို့တော့ကြကြနက်နက်ရွေးချယ်တတ်ဖို့လိုပါတယ်။မရွေးချယ်တတ်ဘဲနဲ့အမှတ်တမဲ့ကံတစ်ခုကိုပြုလိုက်လို့ဒီကံကကံအရာတည်သွားလို့ရှိရင်နောက်တစ်ချိန်အကျိုးပေးတော့အကျိုးပေးတဲ့အချိန်ခါကျတော့မှမိမိကဒီကံမျိုးဒီအကျိုးမျိုးဒီကံကြောင့်ဖြစ်ပေါ်လာတဲ့ဒီအကျိုးတရားမျိုးကိုအလုံးမရှိပါဘူးလို့ထိုင်ပြီးငိုနေတော့လည်းရအောင်မလားမရတော့ဘူးအချင်းကလွန်သွားတယ်နော်အတူရှင်တွဲပြီးဖြစ်ပေါ်နေတဲ့စိတ်ဓာတ်ကြီးဆန့်ကျင်ရင်လည်းဘာဖြစ်တယ်လဲကံကြီးဆန့်ကျင်သွားပြန်တယ်နောက်တစ်ခုဘူမိစိတ်ဓာတ်ဓာယကဘာရီရဲ့ကြီးနီးယားဘုံဆန်းကျင်ခဲ့မယ်ဆိုရင်လည်းစိတ်ကြီးဆန်းကျင်သွားတယ်ဒီနေ့ဒီကြောင်းဝင်နဲ့အတွင်မှာအနည်းစားဆုံးလူသားတွေနဲ့အနည်းစားဆုံးပုဂ္ဂိုလ်တွေရှိပေါ့ခွေးတွေရှိကြတယ်ခုဒီမှာယောဂီအပေါင်းသူတော်ကောင်းတွေကတရားနာနေပေမဲ့လို့ဒီခွေးတွေတရားနာလို့တဲ့စိတ်ထားမျိုးရှိမှာမရှိဘူးတရားအားထုတ်လို့တဲ့စိတ်ထားမျိုးရှိမှာ မကြည့်ကြဘူးတဲ့တရိစ္ဆာန်ဘုံနဲ့လူဘုံဆိုပြီးကွာချက်ရှိတယ်ကွာချက်ရှိတဲ့အချိန်ကကြတော့ဘုံဘဝကွာချမှုရှိရင်စိတ်ဓာတ်ရှိနေကွာချမှုမရှိဘူးလားရှိတယ်ညကလည်းမြတ်စွာဘုရားကခွေးဥပမာပြပြီးတော့ဟောထားတော့ဒီနေ့လည်းဘုန်းကြီးကခွေးကြောင့်နည်းနည်းတော့ဖြတ်ပြောနော်ခွေးတွေတစ်ကောင်နဲ့တစ်ကောင်မြင်ခဲ့မယ်ဆိုလို့ရှိရင်သွားဖြည့်ပြီးပြတယ်ဘယ်နဲ့တော့လူတွေမှာပဲဒီစိတ်ထားရှိမလားဒီနဲ့မှာနော်ဒီစိတ်ထားမျိုးရှိကြမလားမရှိဘုံကွန်ချတဲ့အတွက်စိတ်ဓာတ်ချင်းတွေကွာဟမှုမရှိဘူးလားရှိနေတယ်ခွေးတွေဒီအစာကိုလူရပြီးစားကြတယ်လို့ခုဒီနေ့လူသားတွေမှာဒီလိုလူရစားမယ်ဆိုတဲ့စိတ်ထားမျိုးရှိတာမရှိကြဒါကြောင့်ဘုံဘဝကွာချမှုရှိခဲ့ရင်လည်းစိတ်ဓာတ်တွေကွာချမှုမရှိနိုင်ဘူးလားရှိတယ်ဒီခွေးတွေမှာအစဉ်တည်းမြင့်သန္တာဝစီဒုက္ခမှလွတ်ရလွတ်ကြောင်းဖြစ်တဲ့ကံဒီကိုတို့ပြည့်စုံပြတော်မယ်ဆိုတဲ့သိတာမရှိဒီနေ့ယောဂီတရားကောင်းတွေကြည့်လိုက်လို့ရှိရင်သန္တာဝစီဒုက္ခကြီးမှလွတ်မြောက်အောင်တို့ကြည်ကြံကြုံကိုပွားများအထောက်မယ်ဆိုတဲ့သိတာတော့ဒီကရီသာကြွားခြင်းကောင်းမယ်အများအပြည့်လို့ရှိနေကြနည်းနည်းရှိတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိတယ်များများရှိတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိပါလိမ့်မယ်နော်ဒါကြောင့်ဘုံဘဝတွင်ကြွားချမှုရှိခဲ့မယ်ဆိုလို့ရှိရင်လည်းသရဝရရဲ့စိတ်ဓာတ်တွေရဲ့ကွာခြားမှုမရှိနိုင်ဘူးလားရှိနိုင်နောက်တစ်ခုဝိတုစိတ်ဓာတ်ဓာယမိယာဝိတုယုတ်တွေစံကျင်ခဲ့မယ်ဆိုလို့ရှိရင်လဲစိတ်ထားလေးတွေစံကျင်သွားကြစိတ်ဓာတ်တွေစံကျင်ရင်ကံဒီလဲစံကျင်သွားပြန်မိယာဝိတုယုတ်ဆိုတာကအချို့သရဝရလေးတွေကြီးပေါ့မျိုးလုံးမပါဘူးမျိုးလုံးရှိတဲ့ပုဂ္ဂိုလ်နဲ့မျိုးလုံးမရှိတဲ့ပုဂ္ဂိုလ်ယူပါယုံနဲ့ပတ်သက်ပြီးကြံစည်စိတ်ကူးမှုခြင်းတဏှာဖြစ်ပုံချင်းတွေတူပါမလားမတူဘူးသာမဥပမာပေးထားတဲ့မျက်စိကန်းနေတဲ့ပုဂ္ဂိုလ်တယောက်သူပုဂ္ဂိုလ်တယောက်ကိုအမတန်ညစ်ပပင်ရင်နေတဲ့စီလင်းလင်းကပ်နေတဲ့ဝတ်စုံတစ်ခုကိုအမတန်ဖြူစင်တဲ့တန်ရှင်းတဲ့ဝတ်တစ်ခုပါပဲလို့သူကပင်ရင်လည်းသူသိနိုင်မလားမသိနိုင်မျက်စိအမြင်ရှိနေတဲ့ပုဂ္ဂိုလ်ကြတော့ဒီဝတ်ကဖြူစင်တယ်ဒီဝတ်ကမဲညင်နေတယ်ဆိုတာကိုသူခွဲခြားပြီးမသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်မိယာဝတ်တို့သက္ကုဝိညာဉ်ရဲ့မိယာဝတ္ထုယောကဘုရားကသက္ကုအကြည်တ်သက္ကုအကြည်တ်ရှိတဲ့ပုဂ္ဂိုလ်နဲ့မရှိတဲ့ပုဂ္ဂိုလ်မှာစိတ်နဲ့စိတ်ထားစံကျယ်ပုံချင်းတွေတူညီမလားမတူညီနိုင်ဘူးအလားတူပဲနာပင်းတဲ့ပုဂ္ဂိုလ်နဲ့နာမပင်းတဲ့ပုဂ္ဂိုလ်စိတ်ထားချင်းတွေတူညီပါ့မလားမတူညီနိုင်ဘူးမိယာဝတ္ထုယုတ်တဲ့စံကျယ်ခဲ့ရင်စိတ်နဲ့စိတ်ထားလေးတွေလည်းစံကျယ်သွားမယ်နည်းနည်းလေးထပ်ပြီးပြောမျက်စိကနေတဲ့အမျိုးသမီးတယောက်လိုင်းနာဆွဲကျင်တဲ့စိတ်ဓာတ်ပေါ်ပါမလား။ဟော။မျက်စိကလည်းရှိနေပြန်ပြီ။အမေဖေကလည်းသူကလိုင်းနာဆွဲဖို့ပတ်စံနေခမည်းများပို့နေတယ်ဆိုရင်တော့ဘယ်နဲ့နေမလဲ။မျက်စိကိုဆေးချယ်ဖို့ဆိုတဲ့စိတ်ဓာတ်ကလေးတွေပေါ်မလာနိုင်ဘူးလား။ပေါ်လာနိုင်။ဒါမိယာဝတ္တုရုပ်တွေစံကျယ်ခဲ့ရင်စိတ်နဲ့စိတ်ထားလေးတွေစံကျယ်တဲ့သဘောပဲ။နောက်တစ်ခုဓဝရစိတ်ဓာတ်ခန္ဓာဒွါရရင်စံကျင်ရင်လည်းစိတ်ဓာတ်တွေစံကျင်တယ်ဒွါရဆိုတော့စိတ်စရိတ်တို့ရဲ့ဝင်ထွက်နေရာတကားကြီးနဲ့တူလို့သူတို့ကိုဒွါရလို့ခေါ်တယ်အလားတူပဲသကုဒွါရသောတဒွါရကန္နဒွါရဇိမောဒွါရကာယဒွါရမနောဒွါရဆိုပြီးဒွါရ6ပါးရှိပါတယ်ဝိထုကြတော့သကုဝိထုသောတဝိထုကန္နဝိထုဇိမောဝိထုကာယဝိထုဟရိယဝိထုဆိုပြီးဝိထု6ပါးရှိတယ်ဟရိယဝိထုကတော့ဝိထုပဲအမိရတယ်ဒွါရအမိမရဘူးသက္ကုဒွါရတို့စတဲ့သက္ကုဒွါရသောတဒွါရကဏဒွါရဇိဝဒွါရကာဒွါရဆိုတဲ့ဒီဒွါရ၅ခုကဝတ္ထုလည်းအမိရတယ်ဒွါရလည်းအမိရတယ်စိတ်စိတ်တည်းရဲ့ဝင်ထွက်နေရတကားပေါက်ကြီးနဲ့တူနေလို့ပဲနော်ဟရိယဝတ္ထုကြတော့ဝတ္ထုသာအမိရတယ်ဒွါရအမိမရဘူးအဲ့ဒီမှာတော့မနောဒွါရအမိရတယ်အဲ့ဒီဒွါရတွေမတူညီခဲ့ရင်လည်းစိတ်ထားတွေမတူညီကြဘူးနမူနာဆိုလို့ရှိရင်ဥစဉ်တို့အတ္တညတဘုံပဲကြည့်ကြတော့အတ္တညတဘုံမှာမနောဒွါရလို့ခေါ်ဆိုအပ်တဲ့ဘဝင်မရှိဘူးနန္တရားတွေလုံးလုံးမရှိမရှိတဲ့အတွက်ကြောင့်အဲ့ဒီအတ္တဉာဏ်ဘုံမှာရှိတဲ့သရဝရဲ့တဏ္ဍာမှာစိတ်ဓာတ်လည်းမရှိစိတ်မရှိတဲ့ပုဂ္ဂိုလ်တွေနဲ့စိတ်ရှိနေတဲ့ပုဂ္ဂိုလ်တွေစိတ်ထားချင်းတူညီနိုင်မလားမတူညီနိုင်ဘူးနောက်တစ်ခုအရူပဘုံကိုကြည့်လိုက်အရူပဘုံကနန္တသက်ပဲရှိတယ်ရုပ်မရှိရုပ်မရှိတဲ့အတွက်သူတို့မှာအယောင်သိတဲ့စိတ်အတန်သိတဲ့စိတ်အနတ်သိတဲ့စိတ်အရတာသိတဲ့စိတ်အတွေ့အထိသိတဲ့စိတ်တွေမဖြစ်ဘူးဓမ္မသဘောလို့ခေါ်ဆိုအပ်တဲ့ဓမ္မယောအမျိုးမျိုးကိုသိတဲ့စိတ်ကြီးတော့ဖြစ်တယ်တော့ဖြစ်နော်ဒီတော့အရုပဘုံကတရဝရီနဲ့ဒီလူဘုံကတရဝရီဟာစိတ္တချင်းတူညီပါတယ်လို့ပြောလို့ရမလားမ မကြဘူးနော်ဒွါရတွေကွာဟကျက်ရှိခဲ့ရင်လည်းစိတ်ဓာတ်တွေကွာချကြစိတ်ဓာတ်တွေကွာဟကျက်ရှိခဲ့ရင်လည်းကံတွေကွာဟကျက်ရှိစိတ်ဓာတ်တွေဆန်းကျင်ရင်ကံတွေလည်းဆန်းကျင်သွားကြနောက်တစ်ခုအာရမဏစိတ်ဓာတ်ကအာယုန်တွေဆန်းကျင်ခဲ့မယ်ဆိုရင်လည်းစိတ်ဓာတ်တွေဆန်းကျင်သွားတယ်အာယုန်တွေလောကမှာကြည့်လိုက်ရင်ခန္ဓာဆန်းသားစရာအာယုန်တွေကအမျိုးမျိုးရှိဒီအယုံမျိုးမျိုးကိုခံစားနိုင်တဲ့ပုံစံတွေအခုသိတတ်ကြည့်လဲအမျိုးမျိုးမဆန်းကျင်ဘူးလားဆန်းကျင်လာတဲ့ပုံစံနမူနာတစ်ခုဆိုကြပါစို့အရက်တစ်ခုပဲကြည့်ပါလောကမှာအရက်နဲ့ပတ်သက်လို့ခံစားစမ်းသပ်စရာအယုံတွေကအမျိုးမျိုးရှိနေတော့အမတန်ချမ်းသာကြောဝနေတဲ့တတိတကြွေတွေတောက်တဲ့အရက်နဲ့အမတန်ဆင်းရဲငပ်ပါနေတဲ့သူစင်းရဲတွေတောက်နေတဲ့အရက်ဒုပါမလားမဒုတတိယကြိမ်ကြီးကျတော့အစင်တန်းကြီးနဲ့အရဲ့အပေါ်မှာတွေ့တန်တက်မဲ့တဲ့စိတ်ဓာတ်ကြီးပုံများအရဲ့သမားချင်းတူတော်လဲအစင်တန်းကြီးမတူဘူးအာယုန်နေထုတွေ꿰ပြနေတဲ့အတွက်ဒီအာယုန်အပေါ်မှာတွေ့တန်တက်မဲ့နေတဲ့တဏှာဒီအာယုန်အပေါ်မှာအတိမားနေတဲ့အဝိဇ္ဇာစွဲလန်းနေတဲ့ဥပါဒံချင်းတူညီပါ့မလားမတူညီနိုင်ဘူးအဝိဇ္ဇာတဏှာဥပါဒံချင်းမတူညီတဲ့အတွက်အာယုန်ဤဆန်းကျင်နေတဲ့အတွက်စိတ်ဓာတ်တွေလည်းဆန်းကျင်မသွားဘူးလားဆန်းကျင်သွားနိုင်တယ်လောကမှာအာယုန်အမျိုးမျိုးကိုခံစားနေတဲ့ပုဂ္ဂိုလ်တွေအဖို့တော်တော်ခံများများရှိကြပါလားနော်တကြွတကြွတဘာတွေကဒီကောင်ကြိုက်တကြွတကြွပုဂ္ဂိုလ်တွေကြတော့ဒီကောင်ကိုယုံတယ်တကြွတကြွပုဂ္ဂိုလ်တွေကြတော့ခွေးသားကိုကြိုက်တယ်တကြွတကြွပုဂ္ဂိုလ်တွေကြတော့ခွေးသားကိုယုံကြတယ်တကြွတကြွပုဂ္ဂိုလ်တွေကြဥတောင်းသားကိုကြိုက်ကျွတ်ကျွတ်ပုဂ္ဂိုလ်ကြီးကြတော့ဥတော်သားကိုအမတန်ယွန်းချဆက်ဆုံးကြ။ကျွတ်ကျွတ်ပုဂ္ဂိုလ်ကြီးကြတော့အသားငါကြိုက်။ကျွတ်ပုဂ္ဂိုလ်ကြီးကြတော့အသားငါယွန်းချဆက်ဆုံးကြ။ဒီတော့အာယုန်တွေထုတွေ꿰ပြသလိုသရဝရရဲ့တန်တမာဖြစ်ပေါ်နေတဲ့သိချခြင်းလေးတွေတူညီကြတာမတူညီဘူး။အာယုန်တွေဆန်းကျယ်သလိုစိတ်ဓာတ်တွေလိုက်ပြီးတော့ဆန်းကျယ်။စိတ်ဓာတ်တွေဆန်းကျယ်သလိုပြုလုပ်နေတဲ့ကံကြီးတွေလည်းဆန်းကျယ်ပြီးတော့မသွားဘူးလား။သွားကြပြန်နေမတို့ကြနော်ကောင်းတဲ့ဘက်ကိုကြည့်လိုက်ပန်းလေးတွေ့မယ်တချို့ကဒီပန်းကိုတောင်မှဘယ်လိုအယောင်မှဘယ်လိုအဆင်းမှဘယ်လိုအနက်မှဘယ်လိုပန်းမှဆိုပြီးတော့စိတ်ထားလေးတွေကတမျိုးရှိတချို့ကြတော့လည်းကြောတဲ့ကတပြေကကလေးကိုဖမ်းပြီးတော့ထူလိုက်ရတာကိုရှင်းတတ်နေတဲ့စိတ်ထားလည်းမရှိနိုင်ဘူးလားနင်းစီပန်းကိုတွေ့နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမဖြစ်ပေါ်နေတဲ့စိတ်ရဲ့စိတ်ထားတပြေကကလေးတစ်ခုကိုခုပြီးတော့လူနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမဖြစ်ပေါ်နေတဲ့စိတ်ရဲ့စိတ်ထားအာယုန်ကြီးနေထုတွေ꿰ပြမှုရှိနေတဲ့အတွက်စိတ်ဓာတ်ချင်းနေလဲတွင်းကြီးမှုရှိနိုင်မလားမရှိနိုင်ဘူးနော်ဒါကြောင့်အာယုန်ကြီးဆန်းကျင်ရင်လဲစိတ်ဓာတ်ကြီးဆန်းကျင်စိတ်ဓာတ်ကြီးဆန်းကျင်ရင်လဲဒီထောင်ဖန်ဆင်းလိုက်တဲ့ကံကြီးဆန်းကျင်သွားပြန်နောက်တစ်ခုနံပါတ်6အနေနဲ့ကာမနန္ဒတမူလကနာလိင်္ဂနန္ဒတတင်ညာနန္ဒတဩဟာရနန္ဒတအဌိနာအနေကဝိဒါနာစိတ်ဓာတ်နာနိဗ္ဗာန်တနာတာယာပိသရေဇနာကတစိတ်တတော်စိတ်တတအမိဝစိတ်တင်ကြီးဝစိတ်တတကစိတ်တတအမိဝဝိတိတပါဘာပြောတာလဲဆိုတော့ဒီကံဒီထုတွေ꿰ပြမှုဟာခုနကစိတ်တဆန်းကျယ်မှုအပေါ်မှာအခြေစိုက်ထားတယ်အဲ့ဒီစိတ်တတရဲ့ထုတွေ꿰ပြမှုကဘာကိုအခြေခံလဲလို့မေးတော့လင်္ကနန္ဒတအသွင်းတန်တန်လေးတွေလိင်အသွင်းလေးတွေမတူတာကိုအခြေခံထားတယ်လိင်အသွင်းမတူညီဘူးဆိုတာကဘာလဲလို့မေးလိုက်တော့အထာတာလိမိအထက်ကရာဇာမျက်နှာတရားရှိမှဖွင့်ဆိုထားပါတယ်နော်ကမ္မတော်လင်္ကတော်ဇေဝလင်္ကတင်ညာပါဝတရေတင်ညာတော်ဘေဒာကိစ္စံတိဣဋ္ဌာတဣဋ္ဌာယံပုရိသောတိဝါဘာပြောတာလဲကံဤဆန်းကျယ်တဲ့အတွက်အတိတ်ကကံပဲဒီကံကနော်ဒီဘဝတည်ထောင်ပန်းစင်းနေတဲ့ကံကိုတော့မဆိုလိုသေးဘူးအတိတ်ကတည်ထောင်ပန်းစင်းခဲ့တဲ့ကံဤကဆန်းကျယ်တော့ဒီဘဝမှာလိမ့်အတွင်းတန်တန်လေးတွေတူးနဲ့တူးမတုံညီဘူးဆန်းကျင်လာတဲ့ခொနကပြောခဲ့တဲ့သူမိသားရှင်အသေးတို့ရဲ့ဇာတိခံမွဲပဲကြည့်ပေါ့အမျိုးသမီးတိစုကအမျိုးသမီးဖြစ်ခြင်းနဲ့စိတ်ချပဲမရှိဘူးလားရှိတယ်သူမိသားရှင်အသေးကြတော့လေသာမညွတ်တာညာကိုရရှိတဲ့အမျိုးသားဖြစ်ခြင်းနဲ့စိတ်ချမရှိဘူးလားရှိတယ်အဲ့ဒီကံလေးတွေကဆန်းကျင်ခဲ့တဲ့အတွက်အမျိုးသမီးဖြစ်ခြင်းနဲ့ပုံစံတွေကဘာလာဖြစ်တယ်လဲအမျိုးသမီးလာဖြစ်ကြတယ်အမျိုးသားဖြစ်ခြင်းတဲ့ပုံပေါ်ကြတော့အမျိုးသားဖြစ်အမျိုးသမီးဖြစ်ရခြင်းအမျိုးသားဖြစ်ရခြင်းရဲ့အခြေခံအကြောင်းရင်းကိုပြန်ပြီးစမ်းသပ်ကြည့်လိုက်တော့ဘာအခြေခံလဲကံကိုအခြေခံကံကြောင့်အမျိုးသမီးအသွင်အပြင်လိမ့်တန်းတန်းဖြစ်ပေါ်လာရအမျိုးသား အသွင်အပြင်လိမ့်တန်တန်နေဖြစ်ပေါ်လာရဖြစ်ပေါ်လာရတဲ့အချိန်ကကြတော့ကုသိုလ်ဘဝတစ်ခုရရှိပြီအာယုတစ်ခုကိုမြင်လိုက်တဲ့အချိန်ခါမှာအမျိုးသမီးအသွင်တန်တန်အမျိုးသားအသွင်တန်တန်ကိုမြင်လိုက်တဲ့အချိန်ခါဘာဖြစ်လာလဲဟောဒါကအမျိုးသမီးလို့ခေါ်တယ်ဒါကတော့အမျိုးသားလို့ခေါ်တယ်ဒီလိုအမှတ်တညာလေးတွေပေါ်မလာဘူးလားပေါ်လာတယ်ဒီလိုအသွင်တန်တန်လေးကြတော့သားလို့ခေါ်တယ်ဒီလိုအသွင်တန်တန်ကြတော့သမီးလို့ခေါ်တယ်ဒီလိုအသွင်တန်တန်ကြတော့အဖိုးကြီးလို့ခေါ်တယ်ဒီလိုအသွင်တန်တန်ကြတော့အဖိုးကြီးလို့ခေါ်တယ်အဲ့ဒီလိုလိန်နဲ့ပတ်သက်တဲ့အမှတ်တညာလေးတွေထုထွေပွဲပြားမှုရှိမလားဘူးလားရှိလိုက်အဲ့ဒီလိုလိန်နဲ့ပတ်သက်တဲ့အသွင်တန်တန်နဲ့ပတ်သက်နေတဲ့အမှတ်တညာလေးတွေပွဲပြားလာတဲ့အတွေ့ဟောဟာရလို့ခေါ်ဆိုအပ်တဲ့ခေါ်နေတဲ့အသုံးအနှွမ်းငယ်တွေကကွာဟကြရှိမလားဘူးလားရှိလိုက်ဒီလိုပုဂ္ဂိုလ်ကြတော့ယောက်ျားလို့ခေါ်တယ်ဒီလိုပုဂ္ဂိုလ်ကြတော့မိန်းမလို့ခေါ်တယ်ဒီလိုပုဂ္ဂိုလ်တွေကလူလို့ခေါ်တယ်ဒီလိုပုဂ္ဂိုလ်တွေကြတော့နတ်လို့ခေါ်တယ်ဒီလိုတရားတွေကြတော့တိရစ္ဆာန်လို့ခေါ်တယ်စသဖြင့်ခေါ်သုံးဆွဲထားတဲ့အသုံးနှုန်းလေးတွေတူညီသေးလားမတူညီတော့အဲ့ဒီလိုအသုံးနှုန်းဝဟရလေးတွေမတူညီတဲ့အတွက်ကြောင့်ဒီဘဝမှာဘာဖြစ်လဲပြုလုပ်ဖန်တီးနေတဲ့ကံလေးတွေလည်းမတူတော့ဘယ်လိုမတူလဲလို့မေးတော့ဒါကအမျိုးသမီးပဲလို့သိနေတဲ့ပုဂ္ဂိုလ်အတိမနေတဲ့ပုဂ္ဂိုလ်ဒါကအမျိုးသားပဲလို့အသိနေတဲ့ပုဂ္ဂိုလ်အတိမနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကအမျိုးသမီးဖြစ်ခြင်းနဲ့စိတ်ဓာတ်လေးကိုပေါ်လာတဲ့အမျိုးသားဖြစ်ခြင်းနဲ့စိတ်ဓာတ်လေးကိုပေါ်လာတဲ့အမှတ်တညာကွဲတော့ဝဟရကိုကွဲဝဟရကွဲခြင်းကြောင့်စိတ်ဓာတ်ကြီးကွဲပြားမှုဖြစ်မလာဘူးလားဖြစ်လာအဲ့ဒီစိတ်ဓာတ်ကလေးတွေကွဲပြားလိုက်တဲ့အတွက်ကြောင့်အမျိုးသမီးဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကအမျိုးသမီးဖြစ်ကြောင်းကံကိုပြည့်စုံပြည့်ထောင်မြန်နေအမျိုးသားဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကြတော့အမျိုးသားဖြစ်ကြောင်းဖြစ်တဲ့ကံတွေကိုပြည့်စုံပြည့်ထောင်မြန်နေအဲ့ဒီလိုပြည့်စုံပြည့်ထောင်လိုက်တဲ့အတွက်အမျိုးသမီးဖြစ်ကြောင်းကံကိုပြည့်စုံပြည့်ထောင်တဲ့ပုဂ္ဂိုလ်ကဒီကံကအကျိုးပေးပေါ်ရအခါခွင့်သိမ့်ပြီဆိုရင်အမျိုးသမီးပဲဖြစ်တယ်အမျိုးသားဖြစ်ပေါ်ရကံကိုပြည့်စုံပြည့်ထောင်ခဲ့တဲ့ပုဂ္ဂိုလ်ကြတော့ဒီကံကအကျိုးပေးပေါ်ရအခါခွင့်သိမ့်လာပြီဆိုရင်ဒီပုဂ္ဂိုလ်အမျိုးသားပဲဖြစ်တယ်အဲ့ဒီတော့အမျိုးသားပဲအမျိုးသမီးပဲဖြစ်ရတယ်နတ်ဖြစ်လို့တဲ့ရည်ရွယ်ချက်လူဖြစ်လို့တဲ့ရည်ရွယ်ချက်လူဖြစ်လို့တဲ့ဥတည်ချက်ဖြင့်ကံကိုပြုစုပြုထောင်ခဲ့ရင်ဒီကံကအကျိုးပေးတဲ့အချိန်ကမှလူသားပဲလာပြီးတော့ဖြစ်ရတယ်။နတ်ဖြစ်လို့တဲ့ဥတည်ချက်နဲ့နတ်ပြည်ရောက်ကြောင်းကံကိုပြုစုပြုထောင်ခဲ့ရင်ဒီကံကအကျိုးပေးတဲ့အချိန်ကမှနတ်ပဲဖြစ်ရပြန်တယ်။မြမဖြစ်လို့တဲ့ဥတည်ချက်ဖြင့်မြမပြည်ရောက်ကြောင်းဖြစ်တဲ့ဇန်ဒီကိုရအောင်ကြိုးစားအပ်ထုတ်ကြ။အဲဒီလိုကြိုးစားအပ်ထုတ်လိုက်တဲ့အချိန်ကမှဒီကံကအကျိုးပေးဖို့ရအခါခွင့်သိလို့ရင့်ကျက်လာပြီဆိုရင်ဒီပုဂ္ဂိုလ်မြမဖြစ်ဒီတော့စိတ်ဓာတ်တွေစမ်းကြတဲ့အတွက်ကံဤလည်းစမ်းကြမသွားဘူးလားစမ်းကြသွားတယ်ဒီကံဤဘာကြောင့်စမ်းကြရတယ်လို့မေးတော့ဒါကလူပဲဒါကနတ်ပဲဒါကမြမပဲဒါကယောက်ျားပဲဒါကမိန်းမပဲလို့ခေါ်သုံးနှုန်းနေတဲ့ဝဟရလေးတွေအပေါ်မှာအခြေစိုက်ပြီးတော့စိတ်ဓာတ်တွေကကွဲပြားသွားတယ်စိတ်ဓာတ်တွေစမ်းကြသွားတယ်ဒီဝဟရတွေကဘာကောအခြေခံလဲလို့ပြန်ဆက်စစ်ကြည့်လိုက်တော့ဒါကယောက်ျားပဲလို့မှတ်သားထားတဲ့အမှတ်တညာဒါကမိမပဲလို့မှန်တတ်ထားတဲ့မှတ်တင်များဒါကလူပဲဒါကနတ်ပဲဒါကမြမပဲစသည်ဖြင့်ဒီလိုမှန်တတ်ထားတဲ့အမှတ်တင်ညာဒီကွာဟကျက်ရှိတဲ့အတွက်အမှတ်တင်ညာကွာဟကျက်ရှိခြင်းကြောင့်ဝေဟာရဤဝဟလာတဲ့ဒီအမှတ်တင်ညာတွေကလည်းဘာကြောင့်ကွာဟတယ်လို့ပြန်ဆန်းသိကြည့်လိုက်တော့လိန်အသွင်တန်တန်လေးတွေမတူညီမှုအပေါ်မှာအခြေခံနေတယ်လိန်အသွင်တန်တန်လေးမတူညီခြင်းကြောင့်အမှတ်တင်ညာမတူညီဘူးအမှတ်တင်ညာမတူညီတဲ့အတွက်ဝဟာရတွေမတူညီဘူး၊ကွဲပြားသွားတယ်။ဝဟာရကွဲပြားမှုအပေါ်မှာအခြေကြည့်ပြီးတော့စိတ်ဓာတ်တွေထူးထွေကွဲပြားသွားကြတယ်။စိတ်ဓာတ်တွေထူးထွေကွဲပြားမှုအပေါ်မှာမူတည်ပြီးတော့စိတ်ဓာတ်တွေဆန်းကျင်တဲ့အတွက်ပြုလုပ်ဖန်တီးနေတဲ့ကံတွေလည်းဆန်းကျင်သွားတယ်။အဲဒီကံတွေဆန်းကျင်တဲ့အတွက်ကြောင့်ဘာဖြစ်လဲ။နောက်ကျဘဝတက္ကုရရှိမယ်ဆိုရင်တရားရည်တွေတူနဲ့တူတူညီနိုင်မလား။မတူညီနိုင်တော့ဘူး။ဒါကြောင့်ကမ္မုနာဝတ္တေလောကကမ္မုနာဝတ္တေပဇာကမ္မနိဗ္ဗာန္တသတ္တရထသာနိဝယာယတောကမ္မုနာကံကြောင့်လောကောတ္တလောကစီဝတ္တေဖြစ်ပေါ်၍လာရပြီတ္တလောကလို့ခေါ်ဆိုအပ်တဲ့တရားတွေဖြစ်ပေါ်လာရတာဘာကိုအခြေစိုက်တယ်လဲကံပဲနော်ကမ္မုနာဝတ္တေပဇာပဇာတ္တဝအပေါင်းဒီကမ္မုနာကံကြောင့်ဝတ္တေဖြစ်ပေါ်၍လာရပြီ သရဝအပေါင်းဖြစ်ပေါ်လာရတာဘာကြောင့်ဖြစ်ပေါ်လာရတယ်လို့အခြေခံအကြောင်းရင်းကိုစမ်းသပ်ကြည့်လိုက်တော့ကံကြောင့်ဖြစ်ပေါ်လာရတတ္တတ္တဝါတို့သည်ရာရာတော်သွားရင်နေတော်ရထတယထာဤအာနိဝအာနိဆိုတာဘာပါလဲဥစဉ်တို့ဟိုလက်ဘိန်းရဲ့ဝန်ရိုးရဲ့အရှင်နှမ်းမှာလက်ဝန်ရိုးကိုထိုးထားတဲ့စို့လေးတစ်ခုလို့နော်ဘာခေါ်လဲအဲနှစ်ဆောင်နှစ်ဆောင်နော်လက်နှစ်ဆောင်နော်ကိုယ်စင်းတို့လဲပင်ကြီးကဝင်ရုံးမှာဆွတ်တယ်အဲ့ဒီဝင်ရုံးကနေပြီးတော့ဒီလဲပင်ကြီးကျွတ်ထွက်မသွားအောင်လဲပင်နဲ့ဝင်ရုံးရဲ့အဖျားရဲ့ကြားထဲမှာဝင်ရုံးကိုအပေါက်ကလေးဖောက်ပြီးတော့စုံလေးတစ်ခုတန်စုံလေးတစ်ခုရိုက်ပြီးတော့ဝင်ထားတယ်လဲပင်အပြင်ကျွတ်လဲပင်အပြင်ကိုကျွတ်ထွက်မသွားအောင်လဲပင်ဝင်ရုံးစုံနဲ့လဲပင်ရဲ့ကြားထဲမှာပေါ့နော်စိုးလေးတခုရိုက်ထားတယ်လက်နဲ့ဆောင်တယ်နော်ရာရာတော်သွားရင်နေသောရထတယထာဤအာနိဝလက်နဲ့ဆောင်ကဲ့သို့တတ္တတ္တဝါတို့သည်ကမ္မနိဗ္ဗာန်တတ္တတ္တဝါတို့သို့ကိုတတ္တဝါတို့ကိုကမ္မနိဗ္ဗာန်ဒနာကံဒီဖွဲ့ချီ၍ထားပေ၏သန္တရာဝစီဒုက္ခကြီးမှကျွတ်လွတ်ထွက်မသောအောင်ကံကဒီတဘာတွေကိုဆွဲခေါ်ထားတယ်ဒီတော့မိမိတို့ကကံတွေကိုပြုစုပြုထောင်တဲ့အချိန်ခါမှာမန္တရဝစီယဒုက္ခမှာကျွတ်လွတ်လွတ်လွတဲ့ဥတည်ခြင်းနဲ့ကံကိုပြုစုပြုထောင်တာမဟုတ်ပဲယောက်ျားဖြစ်ခြင်းနဲ့စိတ်ထားမိန်းမဖြစ်ခြင်းနဲ့စိတ်ထားလူဖြစ်ခြင်းနဲ့စိတ်ထားနတ်ဖြစ်ခြင်းနဲ့စိတ်ထားပြမဖြစ်ခြင်းနဲ့စိတ်ထားဆက်တည်ဖြစ်ဒီစိတ်ထားလေးတွေနဲ့ကံဒီကိုပြုစုပြုထောင်ခဲ့တဲ့အဲ့အတွက်ဒီလူဘဝနတ်ဘဝယောက်ျားဘဝမိန်းမဘဝဆိုတဲ့ဒီဘဝတွေမှာလွတ်မြောက်အောင်မလားမလွတ်မြောက်တော့မလွတ်မြောက်အောင်ဘယ်သူကဖွဲ့ချီထားပေးတယ်မိမိတို့ကြီးထောင်ဖန်ဆင်းထားတဲ့ဒီကံတွေကဖွဲ့ကြည့်ထားတယ်ဓာတ်တော့ကံဒီကိုယမ်းပြီးတော့ဒဂါကြီးတွေမကြီးတွေပြုတ်တင်သလားမပြုတ်တင်ဘူးညောသရဝါတွေကိုဒီသန္တရာဝစီယဒုက္ခကြီးကမကြော့အောင်မလွတ်အောင်ဘသူကဆွဲခေါ်ထားတာလဲကံကဆွဲခေါ်ထားတယ်မကြော့အောင်မလွတ်အောင်ဘသူကပြုတ်ပြင်ပေးနေတယ်ဒီကံကပြုတ်ပြင်ပေးနေတာအဲ့ဒီတော့ကံကပြုတ်ပြင်ပေးနေလိုက်တဲ့အချိန်ခါမှာခုဒီနေ့ကြီးပေါ့ဒဂါကြီးတွေမကြီးတွေအကြောင်းပြတဲ့အမျိုးမျိုးရှိနန္ဒရာဝစီယဒုက္ခမှာကျွတ်အောင်လွတ်အောင်မဲခင်ရှိပအကျင့်ပြတရားတွေကိုတနည်းတည်းကျစစ်ကြံကြောကိုပေါ်မြအထုတ်ကြပါလို့တိုက်တွန်းမယ်ဆိုရင်တပည့်တော်တို့ကအထုတ်ခြင်းပါတယ်ဒါပေမဲ့ဆိုပြီးတော့ကွက်လက်ကလေးနဲ့ပြည့်ပြည့်ပြီးဝင်သွားတယ်ဟုတ်ကလားအဲ့ဒီကွက်လက်တဲ့ပြည့်ဝင်သွားတာကဘာဖြစ်လဲတချိန်ကဒီကွက်လက်တဲ့ကိုပြည့်ဝင်လောက်အောင်ကံဒီကိုကိုကထူထောင်ခဲ့အဲ့ဒီကွက်လက်ထဲမှာဝင်ပြီးနေခွင့်ရအောင်ကံဒီကိုထူထောင်ခဲ့တဲ့အတွက်ကြောင့်ဒီကံကဒီကွက်လက်ကနေပြတ်လွတ်ပြီးထွက်မတော့အောင်ပြန်ပြီးတော့ဆွတ်ခေါ်ထားတယ်။ဒါကြောင့်ဒကာကြီးတွေကမင်းတို့ကြောက်ဖို့မကောင်းဘူး။သိကောင်းတယ်။ကိုကကြွချင်တဲ့စိတ်ဓာတ်လွတ်ချင်တဲ့စိတ်ဓာတ်လေးတော့ပေါ်လာတယ်မှန်းနေ။မကြွနိုင်အောင်မလွတ်နိုင်အောင်ဒီကံကပြန်ပြီးတော့ဆွဲထားတယ်။အကျုံးပေးမို့ရသူကအသာခွင့်တက်နေပြီ။ဒီကံရဲ့အရှင်အဝါမကောင်းသေးသမျှမိမိကကြွအောင်လွတ်အောင်ရုံနိုင်တဲ့ဆန္ဒပြမရှိဘူး။ကျွတ်အောင်လုံးလွတ်အောင်ရုံးကျင်တဲ့ဇန္တတတ်တွေမရှိတဲ့အတွက်ကျွတ်ရကျော်ကျော်လွတ်ရလွတ်ကျော်ဖြစ်တဲ့ကံဒီကိုတနည်းအားဖြင့်မဂ်ကင်ရှိပါအကျင့်ပြတရားတွေကိုတနည်းတကျလွတ်လွတ်ကျွတ်ကျွတ်ကြီးအထုပ်နိုင်တဲ့သွန်အားတွေကိုပေါ်လာမလားမပေါ်တော့ဘူးဒီကံကလှက်ပတ်ပြီးရစ်ပတ်နှောင်းဖွက်ထားနော်ဒါကြောင့်ကာမေနာကိတ္တိလဘေလဘတိပတန္တံကာမေနာကံနေသဝတ္တင်္ဇဗန္ဒံကံကမ္မနာနာကရဏံဒိဋ္ဌဝကတ္တမဝတ္တိနတ္တိကမ္မံဒီလောကေကမ္မေနကုသောကံကြောင့်ကိတ္တိကျောသောတဲ့ခြင်းကိုလဘတိယလဘတိယရှိအပ်ပါပေ၏မြက်ွယ်မှချီးမွမ်းခံရဒီပုဂ္ဂိုလ်သိတော်တယ်ဒီပုဂ္ဂိုလ်သိတော်တယ်ဆက်ပြီးဖြင့်မိမိရဲ့မြက်ွယ်မှချီးမွမ်းခံရဂုံတရင်းမြေသိပြီးတော့ပြန့်လှန်နေတယ်ကြော်စောနေတယ်ချင်းရှားနေတယ်ဘာကြောင့်လဲပြုလုပ်ခဲ့တဲ့ကံတွေပဲအဲ့ဒီကံတွေဒီဘဝပြုလုပ်တဲ့ကံလည်းဖြစ်ခြင်းဖြစ်မယ်အတိတ်ဘဝထိုတော်ကပြုလုပ်ခဲ့တဲ့ကံတွေလည်းဖြစ်ခြင်းဖြစ်မယ်အတိတ်ဘဝကံတွေလည်းအခြေစိုက်ပါလေခုဘဝပြုစုပြည့်စုံဘာမှပြုစုပြည့်ထောင်နေတဲ့ကံတွေအပေါ်မှာလည်းအခြေစိုက်ပါလေဘုရားတို့ဂေါရမမြတ်စွာဘုရားကြည့်ပေါ့ဒီနေ့လူသားလူလောကကိုပြန်ပြီးစမ်းသပ်ကြည့်မယ်ဆိုရင်ဘာသာတော်2500ကျော်ခဲ့ပြီဖြစ်တော့အဲ့2500အပြည့်မှာဘုရားတို့မြတ်စွာဘုရားရှင်ခဲ့တော့ကျော်သောဂုံတတင်းမြမဘုံတိုင်အောင်ပြန့်နိုင်ကျော်ကြနေတဲ့ပုဂ္ဂိုလ်ဆိုအရှိလားမရှိဘူးဘာကိုအခြေစိုက်လဲ လေးလေးချင်းတဲ့ကဘာတသိန်းတိုင်တဲ့ပါရမီကိုဖြစ်ကျင်ပြီးတော့သဗ္ဗညုတဉာဏ်ကိုရအောင်ယူခဲ့တဲ့ကံဒီကအဖြစ်တိုက်တယ်နော်ဒီကံဒီကဒီကံဒီကြောင့်မြတ်စွာဘုရားရဲ့ကျော်စောတဲ့ဒီကမဆန့်ဖို့ပဲတက်နှံပြီးတော့တက်သွားတယ်ဒီတော့ဒီနေ့လူလောကမှာနာမည်ကြီးနေတယ်ဒင်းကတော့နာမည်ကြီးမှာပေါ့ဆိုပြီးတော့လိုက်ပြီးမင်းကောင်းနေဖို့လိုသေးလားမလိုပါဘူးသူကနာမည်ကြီးလောက်တဲ့ကံဒီကိုပြည့်စုံပြည့်ထောင်ခဲ့နာမည်ကြီးလောက်တဲ့ကံဒီကိုပြည့်စုံပြည့်ထောင်ခဲ့တဲ့အချီးမွမ်းခံရမဲ့ကံဒီကိုပြည့်စုံပြည့်ထောင်ခဲ့တဲ့အဲ့တည်းသူချီးမွမ်းခံရတာကိုမိမိကမနာလိုဝန်တိုဖြစ်ခဲ့မိမိမှာအကုသိုလ်တရားလိုပါနေတာပဲနောက်တစ်ခုကမေနကံကြောင့်ယပတန်တန်ချီးမွမ်းခြင်းကိုပတန်တန်မျက်မှောက်ချီးမွမ်းခံရခြင်းကိုလပတေရရှိအပ်ပါ၏မျက်မှောက်မှာလည်းအချီးမွမ်းခံရတယ်မျက်ကွယ်မှာလည်းအချီးမွမ်းခံရဘာကိုအခြေစိုက်လဲကံပဲအတိတ်ကပြည့်စုံပြည့်ထောင်ခဲ့တဲ့ကံဒီဘဝမှာပြည့်စုံပြည့်ထောင်နေတဲ့ကံအဲ့ဒီကံတွေကြောင့်အချီးမွမ်းခံရကမေနဇန္တိသဝတ္တံသဗ္ဗန္တကမေနကံကြောင့်ဇန္တိသဆုံးရှုံးပြည့်စည်ရခြင်းကိုလည်းလပတိယရှိအပ်ပါ၏ဝတ္တံသတပြာညင်ပန်နှိမ့်ဆက်ခံရခြင်းကိုလည်းလပတိယရှိအပ်ပါ၏ဗန္တံသအနှောင့်အဖွဲ့ခံရခြင်းကိုလည်းလပတိယရှိအပ်ပါ၏ဤစည်းစဥ္စရိတချို့သိပြီးတော့ပြည့်စည်သွားတယ်ဆုံးရှုံးသွားတယ်ကံဆိုးမှသွားရမိုးလိုက်လို့ရွာဆိုတဲ့ပုံစံအတိုင်းပဲလွတ်တော့မြတ်တစ်ချက်မှအဆင်မပြေဘူးဘာကိုအခြေခံလဲကံကိုအခြေခံအတပြတ်ခံရတဲ့အရှင်မန်းခံရတဲ့အနှိမ့်ဆက်ခံရတဲ့ဘာကိုအခြေခံလဲကံကိုအခြေခံတယ်ရှင်မောဂလန်ကြီးကြည့်ပေါ့နော်မိဘကိုပြင်မမဲ့တဲ့ပြင်မခဲ့ဘူးတဲ့ကံဒီကိုအခြေခံပြီးတော့ရှင်မောဂလန်ဖြစ်တဲ့ဘဝအတ္တိဘဝပေါင်း200ကျော်ဇက်တဲ့ပြီးကောင်းကွက်ပြီးအမြဲအတေးရသိခံရဘာကိုအခြေခံလဲကံပဲမိဘတွေအပေါ်မှာပြမခဲ့တဲ့ကံကိုအခြေခံပြီးတော့အတ္တပြခံရတဲ့အမြင်မှခံရတဲ့အနှိမ့်စေခံရတယ်။ဒါကကံကြောင့်ပဲအနှောင်ဖွဲ့ခံရပြန်နေ။သူတို့ဘာတွေကိုညှဉ်းပန်းနှိမ့်စေခဲ့တဲ့ကံတွေရှိ။အဲဒီသူတို့ဘာတွေကိုညှဉ်းပန်းနှိမ့်စေခဲ့တဲ့ကံတွေကိုအခြေခံပြီးတော့ဒရဝါရီဟာဒီဘဝမှာလည်းအနှောင်အဖွဲ့ခံရ။ဝိတုလေးတစ်ခုပေါ့ခဏခဏပြောဖို့ပါနော်။ဘုရားတော်မြတ်စွာဘုရားစေတွန်ကြောင့်တိုင်မှာတရားဟောနေစဉ်အတွင်းသတင်းသုံးခုဆက်ရောက်လာတယ်။သတင်းတစ်ခုကတော့တာဝတိမြို့တကားမှာရွာလေးတူရမှာမိလောင်တယ်။မိလောင်တဲ့အချိန်ကကြတော့ကိုရုပ်ခွေတကုတ်ကမိဘူးရှင်ဟပ်ပြီးတော့ကောင်းငင်ကိုပြန်တက်သွားပြီးတော့မိရဲ့ရဲ့တောက်နေတဲ့အချိန်ကြီးကန်းတကောင်ကလည်းပြန်ပြီးတော့အလာအဲ့ဒီကိုရုပ်ခွေနဲ့ကြီးကန်းရဲ့လက်ဖက်နဲ့တွဲပြီးတော့ဆုံးပြီ။ကြီးကန်းတည်သွားတယ်ဒီတရင်ကတစ်ခုနောက်တစ်ခုကတော့သမုဒ္ဒရာထဲမှာရှိခင်းကလေသိမ်းမောရီပေါ်သွားကြဝင်လေတဲ့ရောက်တော့လေသိမ်းကလူပေါင်းတရောခမ်းများများပါဒါပြင်းနဲ့ရှေ့ဆက်လို့ရှေ့ဆက်သွားလို့မရဘဲနဲ့လေဟာပင်လည်းကြီးမှငြိမ်းပြီးတော့နေတော့ယေကန္တဒီတေပေါ်မှာတော့ကာလကံဒီခေါ်တဲ့သူရုံမှာတည်ဥတော့ပါဠိပြီးနဲ့သူရဲ့ဆိုပြီးတော့မဲလိုက်ကြတော့လေသိမ်းကြီးကတော့မဲကြလေတကြီးကတော့ကိုကြီးလေတကြီးလောက်တဲ့ပုံကကနေပြီးတော့သူရည်တဲ့ကုကံကြီးကငါတော့မကြည့်ဘူးပဲဒါကြောင့်ဒီလိုလောက်ကြသူတို့အတွက်နဲ့အလုံးပျက်စီးရမယ်ဆိုရင်လည်းမတော်ဘူးဒါကြောင့်သူလည်းပဲတဲအိုးဆွဲပြီးတော့ရည်တဲ့ကတောင်းချလိုက်ပြီးတော့ဆိုပြီးတော့အမင်းပေးလိုက်လည်းပဲမှတဲအိုးကြီးချီပြီးတော့ရည်တဲ့တောင်းချလိုက်တယ်တဲအိုးကလည်းဆွဲသွားတော့ရည်တဲ့မြုပ်သွားဒီတရင်ကတစ်ခုနောက်တရင်တစ်ခုကတော့ငန်းတော်တစ်ပါးဥဒကုအတွင်းမှာတရားအထုံနေတာအမျော်လင်းမဲ့နဲ့တောင်ပေါ်ကနေကြောက်တုံးကြီးတစ်ခုကလိမ့်ကြလာပြီးတော့သူတရားအထုံနေတဲ့ကိုကမှလာပြီးပြိ။ခொနည်းကြတာဒီကြောက်တုံးကြီးကလည်းအလိုလိုပွက်သွား။အဲ့ဒီတရင်ကဒီတစ်ခုဒီတရင်သုံးခုမြတ်စွာဘုရားထံဂျိုင်းတူဆက်ရောက်လာတယ်။အဲ့ဒီချိန်ကမှမြတ်စွာဘုရားကအတိတ်ကံလေးတွေကိုပြန်ဟောပြတာနော်။ဒီကြီးကန်းကအချင်းကသူကလူ့ဘဝမှာလူကြည့်တဲ့ချိန်ကလဲမောင်းတဲ့အခါမှာနွားကပုံစံမကြတော့ဒေါသရင်းသိစ်ချင်တာနဲ့နွားလည်းပဲကောက်ရုပ်ပတ်ပြီးတော့မိချိုပြီးတော့နွားတက်ခဲ့တယ်။ဒီကံကအကျိုးပေးဖို့ရအခါခွင့်တက်လာ။အခါခွင့်တက်လာတော့ကြီးကန်းဘွားမှလာပြီးတော့အကျိုးပေးတယ်။ငရေလည်းရောက်တဲ့ပါလိမ့်မယ်နော်။နောက်တစ်ခုဒီအမျိုးသမီးကဘာဖြစ်လို့ပင်လေတဲ့မှာကြီးဒဲအိုးဆွဲပြီးတော့ရင်မြုပ်ခံရတယ်လို့ပြန်ဆက်ဆက်ကြည့်လိုက်တော့ဘွားတစ်ခုရှိကြပါဆိုနော်။ သူရဲ့အတိတ်ဘဝဟောင်းကယောက်ျားဖြစ်ခဲ့မှုတဲ့ပုဂ္ဂိုလ်ကသူပြောကလုံလာကြောင်းမယ်ဆိုကြပါစို့သူတို့ပြောရင်တော့ခွေးဘဝရောက်သွားတယ်အဲ့ဒီခွေးကလည်းဒီအမျိုးသမီးကိုခင်တွေ့တော့တကောက်ကနောက်ကနေကြောင်းပြီးလိုက်တော်ရဲသွားလဲလိုက်တဲ့ရွာရဲသွားလဲလိုက်နောက်ဆုံးတော့လူတွေကဝိုင်းကြည့်ကြောင်းလောင်းတာနဲ့ရှင်းလုံးတော့ဒီခွေးကိုလေးဘောတင်ခေါ်တော့ပြီးတော့ရေလေကောင်ရောက်တော့လက်ပင်းသဲဥဆွဲပြီးတော့ခွေးကိုရေထဲတွန်းချလိုက်အဲ့ဒီကံကအကျိုးပေးဖို့ရအခါခွဲ့တက်လာတော့ဒီမျိုးသမီးပင်လေထဲမှာဒီကံကလိုက်လို့ပြီးသွားတယ်။နောက်တစ်ခုကတော့အဲ့ခုနကယဟန်တော်တစ်ပါးကိုယ်ထဲမှာတရားထုတ်နေတဲ့ယဟန်တော်ကတစ်ချိန်သူကငါကြောင့်သောဘဝနဲ့တူပါရဲ့နော်။အဲ့ဘဝတစ်ခုမှာသူကဖို့တကောင်ကိုတောင်ပေါ်ထဲဝင်သွားတာမြင်တော့အဲ့ဒီတောင်ပေါ်မှာရှိတဲ့အပေါက်တွေကိုအကုန်လုံးသူကလိုက်ပြီးတော့မျက်တည်ကောင်ရိုးတွေနဲ့လိမ်ပြီးတော့ဆုတ်ပြီးပိတ်ထားလိုက်ဒါပဲနဲ့နောက်ခုနှစ်လောက်ကြာတော့ဒီတောင်ပေါ်နဲ့တစ်ခါပြန်ရောက်လာတော့တတိယနဲ့တောင်ပေါ်ကိုတစ်ခါအပေါက်တွေကိုသူကဖွင့်လိုက်တော့ပုတ်ကညော့ညော့လေးနဲ့ပြန်လာပြရတယ်။အဲဒီခါကျတော့မှပုတ်ကိုသနာရတယ်နဲ့သူကမတက်ဖို့ပြုတ်လိုက်။အဲဒီကံကတစ်ခုပေါ့။အဲဒီကံရောက်သူကဒီဘောမှာကူထဲမှာနှောင်ပိတ်ပြီးတော့အနှောင်ဖွဲ့ခံရရ။ဒါကြောင့်သူကကံမေနာကံရောက်ကံမေနာအကုသောကံကြောင့်ဇာနေတသိဘဥစ္စာဆုတ်ယုတ်ပြည့်စည်ရခြင်းကိုလည်းလည်းပဲတရရှိအပ်ပါ၏ကံမေနာအကုသောကံကြောင့်ဝတ္တိသတ်ပြညင်ပန်နှိမ့်စေခံရခြင်းကိုလည်းပဲလည်းပဲတရရှိအပ်ပါ၏ကံမေနာအကုသောကံကြောင့်ပန်တိသအနှောင်ဖွဲ့ခံရခြင်းကိုလည်းလည်းပဲတရရှိအပ်ပါ၏ဒီကံကြောင့်ရှိတဲ့ဥစ္စာတွေဆုံးရှုံးပြည့်စည်ရဒီကံကြောင့်အတ္တဖြတ်အငင်းပအနှိမ့်တဲ့ခံရဒီတဒီကံကြောင့်ပဲအနှောင်ဖွယ်ခံရတယ်ဘယ်သူမပြုမိမိမှုပဲဒါကြောင့်ကံကမ္မန္တကရဏဝိဇိတဝါကတမဝေတေနတ္တိကမ္မန္တိလောကေဒီကံဒီသရဝရီမတူညီအောင်ပြုပြင်ပေးနေတဲ့ဒီကံဒီကထုထွေ꿰ပြမှုရှိဒီလိုထုထွေ꿰ပြတဲ့အတွက်သရဝရီဟာတုနဲ့တုမတူညီပဲအကျိုးပေးတွေလည်းထူးထွေးပွဲပြားမှုရှိပါတယ်။အဲဒီလိုရှိနေတာကလောကမှာမြင်နေရတဲ့အတွေ့အကြုံလောကမှာကံမရှိဘူးလို့ဘယ်လိုပြောနိုင်မလဲ။လောကမှာကံရှိလားမရှိဘူးလား။ရှိတယ်။သို့တော့တပည့်တော်ဘယ်ပုံဘယ်ပန်းပဏိလအဖြစ်ဒီကံကိုသိကြည့်နိုင်ပါတယ်လို့ဒီလိုတော့မြင်ကြည့်ရှိနော်။တကယ်လက်တွေ့သိကြည့်တယ်ဆိုလို့ရှိရင်တော့ပြည့်စရာပြိကဉာဏ်ရအောင်ကြိုးစားအပ်ထုတ်တာ။ပြည့်စရာပြိကဉာဏ်လို့ခေါ်ဆိုအပ်တဲ့အတိတ်ကပစ္စုပန်ကာလ၃ပါးအတွင်းမှာရှိနေတဲ့အကြောင်းတရားအကျိုးတရားတွေကိုမိမိကစနစ်တကျသိသိကြဆိုရင်တော့ကံကံရဲ့အကျိုးဟာတကယ်ချင်းချင်းရှိတယ်ဆိုတာမိမိကိုယ်တိုင်ထိုးချင်းခါမှာသိနိုင်တဲ့အခွင့်အလမ်းရှိပါတယ်နော်ဒီတော့ဒီကံတွေကအစတည်းကျအကျိုးပေးနေပုံနဲ့ပတ်တယ်လို့အဇဂရဆရာတော်ကဇူလကံမဝိဘင်္ဂတုတ်တမမြတ်စွာဘုရားဟောကြားတော်မူတဲ့စကားလေးတစ်ခုကိုလည်းထပ်ပြီးကိုးကားထားပြန်တယ်နော်။ကမ္မတကမနဝတ္တကမ္မဒါယတကမ္မယောနိကမ္မပန္ဓုကမ္မပရိကရဏကမ္မန္တတေဝိဘိသတိယတိတခိဏပဏိတတာယာမနဝသုဘလူလင်တတတတဝါတို့ဒီကမ္မတကကန္နာလေးကိုပဲဥစ္စာရှိကြကုန်၏ကမ္မတယတာကန္နာလေးအဝေကဥစ္စာရှိကြကုန်၏ကမ္မယောနိကန္နာလေးအကြောင်းရင်းဖြင့်ရှိကြကုန်၏ကမ္မပန္ဓုကန္တာလင်အစွေခင်မွန်းဖြင့်ရှိကြကုန်၏ကမ္မပတိတရဏကန္တာလင်ပေါ်လျောက်မိခွေရာရှိကြကုန်၏ယတိတံဟိနပဏိတရယံယောဟိနပဏိတာတိဘဝအကျင်သရဝါတို့ရဲ့ယုံညာမှုမြင့်မြတ်မှုစတဲ့အဖြစ်ဒီအဖြစ်ရှိတန်ထိုးသရဝါတို့ရဲ့ယုံညာမှုမြင့်မြတ်မှုဆိုတဲ့သဘောတရားကိုကံကံကံဒီတတ္တတ္တဝါတို့ကိုဝိပ္ပဇ္ဇတိခွဲခြားဝေဖန်၍ပြေပြီ။သရဝါဒီလောကမှာယုံညာတဲ့သရဝါရှိတယ်။မွန်မြတ်တဲ့သရဝါဆိုတာရှိတယ်။အဲဒီယုံညာတဲ့သရဝါတအုပ်ဖြစ်ပေါ်တော့အောင်မွန်မြတ်တဲ့သရဝါတအုပ်ဖြစ်ပေါ်တော့အောင်ဘသူကဒီထောင်ဖန်ဆင်းပေးလေလို့မင်းရင်ကံကပဲဒီထောင်ဖန်ဆင်းပေး။ဒီစကားရကလေးကသူ့ဘလူလင်ကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားတော်မူတဲ့ပြဒနာလေးတစ်ခုဖြစ်ပါတယ်နော်။အဲ့ဒီတစ်ချိန်မှာဥစဉ်တော့သူ့ဘလူလင်ကမြတ်စွာဘုရားကချင့်ကပ်ပြီးတော့သူကမိကုန်းနေမိခဲ့ဘူးပါတယ်မိကုန်းမိတဲ့အချိန်ခါမှာသူကဘယ်လိုဖြစ်တယ်လဲဆိုတော့ဒီနေ့မြတ်စွာဘုရားကလောကကိုကြီးကျူးလိုက်တဲ့အချိန်ခါမှာသူ့ဘလူလင်ဒီနေ့ဗရဏဂုံတည်တော့မယ်ဆိုတာကိုလည်းမြင်တယ်သူ့ဘလူလင်ရဲ့ဖခင်ကဒေါရိယဘုံနာဖြစ်ပါတယ်ဒီဒေါရိယဘုံနာကြီးက ပသေးတိကောတရမင်းကြီးရဲ့ပရောဟိတ်ပုံနာကြီးလည်းဖြစ်ပရောဟိတ်ပုံနာမင်းကြီးကြီးဖြစ်တဲ့အတွက်ပသေးတိကောတရမင်းကြီးကဒီတောတရပုံနာကြီးကိုသူတိအမိရဲ့သူတိလို့ခေါ်ဆိုအပ်တဲ့ရွာကြီးဒီရွာကိုအပိုင်စားပေးထားပါတယ်အဲ့ဒီတုတိရွာကိုအပိုင်စားရတဲ့အတွက်ကြောင့်သူ့ကိုဒေါရိယပုံနာဆိုပြီးတော့ဒီလိုခေါ်တယ်။ဒီဒေါရိယပုံနာကြီးမှာသူအမတန်ချစ်နေတဲ့အတွက်သူ့ဘာလို့ခေါ်ဆိုအပ်တဲ့သားငယ်လေးတူရှိပါတယ်။ငယ်ရစဉ်ခါတည်းကဒီသူ့ဘာကအလွန်တက်တဲ့လှပချုံးမွေးတဲ့ပုဂ္ဂိုလ်တူဖြစ်ခြင်းကြောင့်သူ့ကိုသူ့ဘာလို့သူ့ဘာမန္တဝသူ့ဘာလို့လည်းဆိုပြီးခေါ်တယ်။အသက်ရွယ်ကြီးလာတော့လေငယ်စဉ်ကခေါ်ခဲ့တဲ့အတုံးလုံးအတန်သူ့ဘာမန္တဝဆိုပြီးဒီလိုပဲခေါ်အတုံးလုံးထားနော်အသက်ဘယ်လောက်ပင်ကြီးတော်လဲခုဗမာနိုင်ငံမှာတချို့ပုဂ္ဂိုလ်ကလေးလို့ဥလူကလေးဆိုပြီးခေါ်အသက်ကြီးလာတော့လဲသူ့ကိုဥလူကလေးပဲခေါ်ပြန်တယ်ဒီပုံစံအတိုင်းနော်သူ့ကိုသူ့ဘာလွတ်လင်လို့ခေါ်တယ်ဒါပေမဲ့ဒီသူ့ဘာလွတ်လင်ရဲ့ဖခင်ဖြစ်တဲ့ဒေါရိယဘုံနာကြီးကဒီနေ့ကိုကွယ်လွန်သွားကြကွယ်လွန်သွားတဲ့အချိန်ကမှသူကဘာဖြစ်တယ်လဲဒေါရိယပြမနောဓနလောဘိနအတ္တနောဝကရေသူနကောဟုတ်တော်ပါနိဖတ်တော်အထက်ကရကဒီလိုဖွင့်ထားတယ်ဒေါရိယဘုံနာကြီးကဓနလောဘိနမိမိရဲ့စည်းစိမ်ဥစ္စာတွေအပေါ်မှာတွေ့တာတတ်မဲ့နေတဲ့ဓနလောဘအကြောင်းမိမိအိမ်မှာပဲပြန်ပြီးတော့ခွေးပြရတယ်သူစည်းစိမ်ဥစ္စာကဘလောက်ကြွယ်ဝချမ်းသာတယ်လို့ကြည့်လိုက်တော့ကလေးရှိစေနော်အဲ့ဒီကလေးရှိစေလောက်ကြွယ်ဝချမ်းသာနေတဲ့ဒီဒေါရိယဘုံနာကြီးကမိမိစည်းစိမ်ကိုကြီးကြိုက်ချာကိုတိမခံနိုင်တဲ့မစ္စရိယတရားလွတ်မှုနေတဲ့အတွက်အနည်းငယ်တော့လည်းပြေလည်မှုမရှိခဲ့ဘူးမပြေလျော်နေတာဆိုတော့မကြသေးဘူးသူ့သားငယ်ဖြစ်တဲ့သူ့ဘာလူနေကိုလည်းသူကအမြဲတမ်းဆူဆုံးပါဘယ်လိုလဲယေဇနနာခယံတိတဝဝုမိကနိသတင်စဉ်ယမဒုနိသသမဟာရံပန္တိတောဂရမဝတိရှိတာမြေကြီးကွင်းနေတဲ့မြစင်းမျိုးကြောက်ဆိုတာရှေ့တုန်းကရှိတယ်။အဲဒီမြစင်းမျိုးကြောက်ကရှေ့တုန်းကတော့အိန္ဒိယနိုင်ငံမှာအသုံးရခဲ့ပုံရ။ဒီကြောက်ကလေးကိုသွတ်သွေးပြီးတော့ခုကလနိုင်နာဆိုတဲ့ပုံစံလိုပေါ့နော်။မျက်လုံးကိုကွင်းရ။မျက်လုံးကိုကွင်းတဲ့ကြောက်ညိုလေးတစ်ခုရှိတယ်။အဲဒီကြောက်ညိုကိုသွေးပြီးကွင်းတယ်။အဲဒီကြောက်ညိုကိုအင်စနလို့ခေါ်ပါတယ်။မျက်လုံးလေးနိုင်နာဆွဲခြင်းပြီးဆိုလို့ရှိရင်ကြောက်ကလေးသွေးလိုက်။မျက်လုံးလေးကွင်းလိုက်နောက်တစ်ခါလိုင်နာဆွဲခြင်းမြန်တော့ထပ်သွေးပြန်တယ်မျက်လုံးကွင်းမြန်တယ်သွေးပါများလာရင်ဒီကြောက်ညိုလေးဘာဖြစ်လဲတဖြည်းဖြည်းကုန်သွားတယ်ချစ်တာဒီတိုင်းပဲကြီးစိမ်ဥစ္စာဆိုတာပေးလူပါများလာရင်ဒီနေ့ကုန်တာပဲဘာမှအကျိုးမရှိဘူးသူကဒီလိုသားကိုဆုံးမဒါကြောင့်သူကဘာလုပ်ရမလဲဝမိကနေသတင်းစရာမဒူရင်သသမဟာရခြားတံဘိုးတစ်ခုစသက်ကြည့်လိုက်ဆရာရနေနေနေနေစုပါများလာရင်ဒီနေ့ဘာဖြစ်လာလဲတောင်ပူကြီးဖြစ်လာ။ဗျာရီကိုကြည့်လိုက်ဒီနေ့ဒီနေ့နေနေနေနေနေနေနေနေဗျာရီတွေကိုစုပါများလာရင်ဗျာရီတွေအများကြီးဖြစ်လာ။ဒီတိုင်းပဲပညာရှိတဲ့ယောက်ျားအရာတီတော်လူပေါ်မှာဇောအိုနေထိုင်ပြီးဆိုရင်ခြားကိုပုံပြုတ်ပြားလို့စုပါမယ်။ဤစဉ်ဥစ္စာကိုဒီလိုစုရတယ်ဘယ်တော့မှမပေးလူပါဘူးလို့သူကဒီလိုအမြဲတမ်းဆုံးမှာအဲဒီလိုဆုံးမနေတဲ့ပုဂ္ဂိုလ်ကဒီနေ့ကွယ်လွန်ကဏ္ဍကြတော့ဒီစည်းစိမ်ဥစ္စာတွေအပေါ်မှာတွေ့တာတတ်မဲ့နေတဲ့လောဘကိုအကြောင်းခံပြီးတော့မိမိအိမ်မှာပဲပြန်ပြီးတော့ခွေးပြရဒီတရားနဲ့ပိဋကထင်မှာမိမိရဲ့စည်းစိမ်ဥစ္စာတွေအပေါ်မှာတွေ့တာတတ်မဲ့တဲ့ပုဂ္ဂိုလ်တွေမရှိနိုင်ဘူးလားရှိနိုင်တယ်ဘုလိုခိတ္တခဏလာပြီးတရားအထုတ်တဲ့အချိန်ခါမှာတောင်မှနေစံတရက်လောက်နှစ်ရက်လောက်ရောက်ရင်ဈေးထွက်ရမယ်ဆိုတဲ့စိတ်ထားဖြင့်စိတ်သောနေတဲ့ပုဂ္ဂိုလ်တွေမရှိဘူးလားရှိနေတယ်အပြီးအတိုင်ခွဲရတာမဟုတ်သေးဘူးခဏခိတ္တခွဲရခဏခိတ္တခွဲရတာတောင်မှဒီလောက်တော့စိတ်ကြီးကဆွဲလန်းနေသေးတယ်ဆိုရင်အပြီးအပိုင်နောက်တစ်ဖက်မတွေ့တော့ခွဲခြင်းဖြင့်ခွဲရတော့မယ်ဆိုရင်စိတ်တည်းဘလောက်ဆွဲလန်းမလဲသိကြည့်ပြီတော့နော်အမတန်ကိုနှစ်တက်နေတဲ့စီစဉ်ဥစ္စာအမတန်နှစ်တက်မြန်လို့နေတဲ့သားတွေသမီးတွေဇနီးတွေဒီပုဂ္ဂိုလ်တွေနဲ့နောက်တစ်ဖက်မတွေ့တော့ခွဲခြင်းဖြင့်ခွဲရတော့မယ်ဒီတက်ရှိတက်မဲ့ကာမဝတ္ထုအဆုစုတွေနဲ့နောက်တစ်ဖက်မတွေ့တော့ခွက်ချင်းဖြစ်ခွက်ရတော့မယ်ဆိုရင်ဘယ်လိုဖြစ်မလဲစဉ်းစားကြည့်နော်ကြိုတင်ခွက်ထားဖို့မကောင်းဘူးလားကောင်းဘာကြောင့်မခွက်နိုင်တဲ့စိတ်ထားနဲ့တည်ခဲ့ရင်ကိုယ်ပန်းလာဒေါရိယပုံနာကြီးခွက်ဖြစ်တဲ့ဘဝရောက်တယ်လို့မိမိတို့လည်းမရောက်နိုင်ဘူးလားရောက်တော့နိုင်တယ်သို့တော်ခွေးဆိုတာကဒါနည်းနည်းတော်သေးတယ်လို့တော့ပြောနိုင်တယ်ဒီတဲ့အစ်စ်နေတဲ့နေရာဒီလေငရဲတို့ဘာတို့လည်းရောက်နိုင်ပါတယ်နော် ဒါကြောင့်အဲ့ဒီဒေါရီယာပုံသားကြီးခွေးပြင်းနေတာကိုတွေ့တော့ဒီခွေးကိုလည်းဒီသူ့ဘာလွတ်နေတော့သိချင်ကောင်းကောင်းတွေ့တယ်အိယာကောင်းကောင်းမှပဲအများရန်သိထားဒါပြင်းနဲ့ဒီနေ့ကြည့်လိုက်တော့သူ့ဘာလွတ်နေလဲကရဏကောင်းကြည့်လိုက်မယ်ဒေါရီယာပုံသားကြီးကနေပြီးတော့ဘဝကနေကြောင်းသွားတဲ့ဒီခွေးကြီးလည်းသိပြီးတော့ငရဲရောက်တော့မယ်ဆိုတော့မြတ်စွာဘုရားမြင်တယ်မြင်တဲ့အဲ့တည်းသူ့ဘာလွတ်နေအင်းကနေလမ်းလျှောက်ထွက်တဲ့အချိန်တော့မှတ်မြော်ပြီးတော့မြတ်စွာဘုရားထိုအင်းရှိမှသွားပြီးတော့ဆုံးရပါတယ်ဆွေးရလိုက်တဲ့အချိန်ကမှဒီခွေးကြီးကမြတ်စွာဘုရားကိုဟောင်းတယ်ဟောင်းတော့မြတ်စွာဘုရားကလည်းသင်ရှိရခင်ကာတုံးကလည်းငါကိုငါဘုရားကိုခေါ်ဖို့နဲ့လူဘွားတို့ကလည်းပြောခဲ့တယ်ခုလည်းသင်ငါကိုဟောင်းနေပြန်ပြီဆိုပြီးတော့ဒီကားကြီးပြောတာအဲဒီစကားကြားလိုက်ရတဲ့အချိန်ကကြတော့အိမ်မှာရှိနေတဲ့အလုံသမားတွေကသူ့ဘာလွတ်လင်ပြန်လာတဲ့အချိန်ခါမှာအကျိုးကြောင့်ကိုအလုံးပြန်ပြောကြ။ဘာဖြစ်လို့ပြန်ပြောရလဲဆိုတော့ဒီခွေးကအဲ့ဒီစကားကြားလိုက်တော့အိယာကောင်းကောင်းမှမနေတော့ပဲအိယာတက်ကနေရှင်းပြီးတဲ့အချိန်ခါမှာယာပုံထဲမှာသွားပြီးတော့လူပြီးအိတ်။သူ့ဘာလွတ်လင်ပြန်လာတဲ့အခါမှာသူ့ခွေးပြန်ပုံနဲ့အိတ်နေတာမြင်တော့အိမ်ကအလုံသမားတွေကိုမေးကြည့်လိုက်တဲ့အခါအကျိုးကြောင့်ကိုအလုံသမားတွေကရှင်းပြတော့စိတ်ထဲမှာတော့မကောင်းဘူး။ဒါပြင်းနဲ့သူကကြော်လေးစိတ်ထဲနဲ့မကြည်မနှက်ဖြစ်တဲ့နဲ့မြတ်စွာဘုရားကိုမှုတော်ဝါဒနဲ့ဆွဆွမယ်ဆိုတဲ့အကြွက်ဖြင့်ဘုရားထံသွားဘုရားထံသွားပြီးအကျိုးကြောင့်မင်းများလျှောက်ထားလိုက်တော့လေဘုရားရှင်ကဟုတ်မှန်နဲ့အကြောင်းပြန်ပြီးမိကြလိုက်တော့အထောက်ထားခိုင်လုံတဲ့တက်တဲ့တခုမြတ်စွာဘုရားကအမိတ်ရှိလိုက်ပါတယ်သစ်ဖခင်ကမကွဲလွန်ခင်မှာသင်ကိုမပြောကြခဲ့ပဲနဲ့လျှို့ဝှက်ထားတဲ့ပစ္စည်းဝတ္ထုတွေရှိတယ်လို့သင်မကြောက်ဘူးလားမိကြည့်လိုက်တော့ကြားဘူးတယ်ဘာရင်ရှိအဘောတသိန်းတန်းနဲ့ရွှေခွက်အဘောတသိန်းတန်းနဲ့တန်းစားအဘောတသိန်းတန်းနဲ့ရှင်နေအဲ့ဒီပစ္စည်းတွေပေါ့နော်အဘောတသိန်းတန်းနဲ့အတပြားတသိန်းခနဲ့နော်အဲ့ဒီပစ္စည်းဝတ္ထုအစုစုတွေကိုမြုပ်နှံတော့ထားခဲ့တယ်ဒါပေမဲ့ဘယ်နေရာမှာမြုပ်နှံသွားတယ်ဆိုတာဖခင်ကမပြောကြခဲ့ဘူးအဲ့ဒီပစ္စည်းဝတ္ထုတွေရှိတဲ့အကြောင်းကိုသူ့ဘာလွတ်နေကတယောက်ထားတော့အဲ့ဒီခွေးကိုလို့ရေမရောတဲ့လုက္ခဏာသမင်းဝအောင်တွေ့ပြပြီးတဲ့အချိန်ခါမှာအိယာကောင်းကောင်းမှတိတ်သိလို့သူအိမ်မပြောတပြောအချိန်မှာအဲ့ဒီခွေးကိုသင်မေးကြည့်ပါအဲ့ဒီခွေးကဒီပစ္စည်းတွေဘယ်နေရာမှာမြုပ်ထားတယ်ဆိုတာကိုသူလိုက်ကြည့်ကြလိုက်အဲ့ဒီလိုဘုရားရှင်ကအမိတ်ရှိလိုက်တဲ့အချိန်ခါမှာသူ့ဘာလူလင်ကစဉ်းစားတယ်ကဲရှင်ကောင်းတော်ကပြောခဲ့တဲ့စကားမှန်ခဲ့မယ်ဆိုရင်လဲငါပစ္စည်းတွေပြန်ရမမှန်ဘူးဆိုရင်လို့ရှိရင်လဲရှင်ကောင်းတော်ကဟူတော်ဝါဒဖြင့်ငါနှိပ်ကွက်မယ်ဆိုတဲ့ရွယ်ချက်ဖြင့်သူကအိမ်ကိုဝမ်းမြောက်ဝမ်းသာနဲ့ပြန်သွားလိုက်ကျန်တော်ပြီမြတ်စွာဘုရားအမိတ်ရှိတဲ့အတိုင်းရင်မရောတဲ့လောကနာစွန့်နေကျွေးတွေးပြီးတဲ့အချိန်ကကျတော့ခွေးကိုအိယာကောင်းကောင်းမှတိတ်အိမ်မပြော့တကြော့အိမ်မပြော့တပြော့အချိန်မှာဒီခွေးကိုမိတ်လိုက်တဲ့အခါခွေးကနေပြီးတော့စိတ်မချမ်းမသာနဲ့သူ့ဘာလွတ်နေကိုသူပစ္စည်းတွေမြုပ်ထားတဲ့နေရာအကုန်လုံးလိုက်ပြီးတော့ခြေထောက်နဲ့ရက်ပြီးတော့ပြအဲဒီကမှသူ့ဘောကြည့်လိုက်တဲ့အချိန်ကမှမြုပ်နေထားတဲ့ပစ္စည်းအလုံးပြန်ပြီးတော့ရပါရလိုက်တဲ့အခါကျတော့သူ့ဘာလွတ်နေနဲ့စိတ်ချကြည်နပ်သွားခွေးလည်းတည်ပြီးတော့ငရဲရောက်သွားတယ်ဆိုကြတယ်နော်အဲ့ဒီအချိန်ကမှသူ့ဘာလွတ်လင်ကနေပြီးတော့မြတ်စွာဘုရားတန်ချိတ်ကပ်ပြီးတော့ဤတရဝါရီယုံညာတဲ့တရဝါဖြစ်ရခြင်းအကြောင်းမွန်မြတ်တဲ့တရဝါဖြစ်ရခြင်းအကြောင်းဘာတွေပေါ်အခြေခံပြီးတော့ဖြစ်ပေါ်လာရတယ်ဆရာကသူကမေခွန်း၁၄ချက်သိရင်ပြီးတော့မြတ်စွာဘုရားတန်သူကဒုတိယအချိန်ကျန်လာပြီးတော့ဆက်ရောက်ထားနော်ဘယ်လိုဆက်ရောက်ထားလဲကောလူကောဘောဂရမဟိတုကောပြေကျော်ယေနမနုဿနာယေဝတ္တမနုဿတာဘုဒ္ဓနာဒိဋ္ဌံတိဟိနပဏိတတာဘောဂရမအိုရှင်ဂောရမဘောဂရမအိုရှင်ဂောရမမနုဿနာယေဝယေနအခြင်းအကြောင်းတရားကြောင့်ဝါအခြင်းအထောက်အပံ့ကြောင့်မနုဿနာယေဝလူတို့သည်သာလျှင်တတ္တဖြစ်ကြပါကုန်ဖြင့်မနုဿဗုဒ္ဓနာလူသားဖြစ်ပြီဖြစ်ကြကုန်တော်သူတို့ဤဤနာပဏိတတအယုတ်အမြတ်တို့ဤဖြစ်ကုန်ရန်အယုတ်အမြတ်တို့ဤအဖြစ်တို့ကိုဒိဋ္ဌံဤတွင်မြင်၍နေကြရပါကုန်၏သောဟိတုထိုယုံညာနှင့်တရားဝါဖြစ်ဖို့ရန်မွန်မြတ်တဲ့တရားဝါဖြစ်ဖို့ရန်တည့်ရဖြစ်ဖို့စီတတ်တဲ့ဟိတုအကြောင်းတရားစနေကအကြောင်းတရားဒီကကောအဘေဘာနီသောပြင်စီယောထိုယုံညာနှင့်တရားဝါမွန်မြတ်တဲ့တရားဝါဖြစ်ပေါ်ရအဘိထောက်ကနေတဲ့ဥပထမကအကြောင်းတရားပြည့်စရာအကြောင်းတရားဒီကကောလူကောအဘေဘာနီမြတ်စွာဘုရားလောကမှာယုံညာနဲ့တရားဝါတွေလည်းရှိမွန်မြတ်တဲ့တရားဝါတွေလည်းရှိကြ ယုံညာတဲ့တရားဝါဖြစ်ဖို့ရန်မုံမြတ်တဲ့တရားဝါဖြစ်ဖို့ရန်တရားဖြစ်ပေါ်စေတတ်တဲ့ဓိဋ္ဌိအကြောင်းတရားစနေကအကြောင်းတရားတွေကဘာပါလဲအာပိထောက်ပနေတဲ့ဥပဓမ္မကအကြောင်းတရားဖြစ်စီရအကြောင်းတရားတွေကဘယ်လိုဟာဒီပါလဲလို့မြတ်စွာဘုရားကသူကမင်းဆက်ပြီးတော့သူကပြောထားတယ်ဒိဋ္ဌိဟိဘောဂောဓမ္မမနုဿအပ္ပယုဂဒိဋ္ဌိဒီကယုဂဘောဂောဓမ္မအိုရှင်ဘောဓမ္မအပ္ပယုဂတောသောအတ္တရှိကြကုန်သောဝါအတ္တတောကြကုန်သောမလုသာပိလူသားတို့ကိုလည်းပဲဒိဋ္ဌံတိတွေ့မြင်၍နေကြရပါကုန်၏ဒီကယုဂရှိသောအတ္တရှိကြကုန်သောဝါအတ္တရှိကြကုန်သောမလုသာပိလူသားတို့ကိုလည်းပဲဒိဋ္ဌံတိတွေ့မြင်၍နေကြရပါကုန်၏သင်္ခေါရမလောကမှာအတ္တရှိတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့ရတယ်အတ္တတူတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့ရတယ်ဒိဋ္ဌံဒီဘောဘာဒအပ္ပဒိဋ္ဌံဒီဘောဘာဒဒိဋ္ဌံဒီအပ္ပဘာဒဘောဂရမအိုရှင်ဂောရမဘောဘာဒအနာယောဂညာပြတဲ့ပုဂ္ဂိုလ်လူသားတို့ကိုလည်းပဲဒိဋ္ဌံဒီတွေ့မြင်ကြရပါကုန်၏အပ္ပဘာဒအနာယောဂကျင်းတဲ့လူသားတို့ကိုလည်းပဲဒိဋ္ဌံဒီတွေ့မြင်၍နေကြရပါကုန်၏အနာယောဂထူပြောတဲ့ပုဂ္ဂိုလ်တွေလူသားတွေကိုလည်းတွေ့ရအနာယောဂကျင်းနေတဲ့လူသားတွေကိုလည်းတွေ့ရပါတယ်ဒိဋ္ဌာတိဒုဗ္ဗနာဒိဋ္ဌာတိဝဏ္ဏဝတ္တဘောဂရမအိုရှင်ဂောရမဒုဗ္ဗနာယုတ်အစင်းမလှကြကုန်သောလူသားတို့ကိုလည်းပဲဒိဋ္ဌာတိတွေ့မြင်၍နေကြရပါကုန်၏ဝဏ္ဏဝတ္တအစင်းလှပ၍နေကြကုန်သောလူသားတို့ကိုလည်းပဲဒိဋ္ဌာတိတွေ့မြင်၍နေကြရပါကုန်၏အစင်းလှတဲ့လူသားတွေကိုလည်းတွေ့ရတယ်အစင်းမလှတဲ့လူသားတွေကိုလည်းတွေ့ရတယ်ဒိဋ္ဌာတိအဘိသက္ခဒိဋ္ဌာတိမဟိသက္ခအဘိသက္ခအချွေရန်အကြောအစောနေပါတဲ့လူသားတို့ကိုလည်းပဲဒိဋ္ဌံတိတွေ့မြင်၍နေကြရပါကုန်၏မဟိသက္ခအချွေရန်အကြောအစောကြီးမားတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌံတိတွေ့မြင်၍နေကြရပါကုန်၏အချွေရန်နေပါတဲ့ပုဂ္ဂိုလ်ရကိုးနေပါတဲ့ပုဂ္ဂိုလ်ကျောသောတရင်နေပါနေတဲ့ပုဂ္ဂိုလ်တွေလည်းတွေ့ရတယ်အချွေရန်များပြားနေတဲ့ပုဂ္ဂိုလ်ဘုံကိုကြီးမားနေတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တွေကိုလည်းလောကမှာတွေ့နေရတယ်။နောက်တစ်ခုဒိဋ္ဌံတိအဒိဋ္ဌံတိအပ္ပဘောဂဒိဋ္ဌံတိမဟာဘောဂအပ္ပဘောဂနဲ့ပါတော့ရှိစဉ်ဥစ္စာရှိကြကုန်သောလူသားတို့ကိုလည်းပဲဒိဋ္ဌံတိတွေ့မြင်ကြရပါကုန်၏။မဟာဘောဂရှိစဉ်ဥစ္စာများပြားကျွဲဝတဲ့လူသားတို့ကိုလည်းပဲဒိဋ္ဌံတိတွေ့မြင်ကြရပါကုန်၏။ရှိစဉ်ဥစ္စာနဲ့ပါတဲ့ပုဂ္ဂိုလ်ချင်းရတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့ရတယ်။ဒီလေဥစ္စာများပြားတဲ့ကျွဲဝချမ်းသာနေတဲ့လူသားတွေကိုလည်းတွေ့မြင်နေရတယ်။ဒိဋ္ဌံဒီနိစ္စကုလိနာဒိဋ္ဌံဒီဥစ္စာကုလိနာနိစ္စကုလိနာယုံညာနဲ့အမျိုးအနွယ်ရှိကြတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဝါအမျိုးယုံညာတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌံဒီတွေ့မြင်၍နေကြရပါကုန်၏။ဥစ္စာကုလိနာအမျိုးမြင့်မြတ်တဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌံဒီတွေ့မြင်၍နေကြရပါကုန်၏။အမျိုးမြတ်တဲ့လူသားတွေအမျိုးယုံညာတဲ့လူသားတွေလည်းလောကမှာမြင်တွေ့နေရပါတယ်ဒိဋ္ဌံဒီတို့ပညာဒိဋ္ဌံဒီပညာဝတ္တတို့ပညာပညာဉာဏ်နဲ့ပါတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌံဒီတွေ့မြင်ကြရပါကုန်၏ပညာဝတ္တပညာဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်တို့ကိုလည်းပဲဒိဋ္ဌံဒီတွေ့မြင်ကြရပါကုန်၏လောကမှာအတိအမြဲဉာဏ်ပညာအမတန်ထူထိုင်းတဲ့အတဲ့ပုဂ္ဂိုလ်တွေလည်းတွေ့ရတယ်ဉာဏ်ပညာကြီးမားတဲ့အလွန်ချက်မြက်တဲ့ဉာဏ်ပညာချက်မြက်တဲ့ပုဂ္ဂိုလ်တွေကိုလည်းလောကမှာတွေ့နေရတယ်နော်ကောလူကောပုဂ္ဂရမဟိတုသောပြည့်စွာယေနမနုဿာနံယေဝတတမနုဿာနံမနုဿဘူတနံဒိဋ္ဌံတိဟိနာပဏိတတာတိဘောဂရမအိုရှင်ဂောရမဘောဂရမအိုရှင်ဂောရမမနုဿာနံယေဝလူသားတို့ဒိဋ္ဌံယေနအကျင့်အကြောင်းတရားကြောင့်ယေနအကျင့်အကြောင်းထောက်ပံ့ကြောင့်မနုဿာနံယေဝလူသားတို့ဒိဋ္ဌံသတ္တံဖြစ်ကြပါကုန်လျက်မနုဿာဘူတနံလူသားဖြစ်ကြကုန်သောသူတို့၏ဟိနပဏိတတအယုတ်အမြတ်၏အဖြစ်ကိုဒိဋ္ဌံတိတွေ့မြင်၍နေကြရပါကုန်၏သောဟိတုထိုတည်းရန်ဖြစ်ပေါ်စေတတ်တဲ့ဟိတုအကြောင်းတရားသနေကအကြောင်းတရားဒီကကောလူကအဘေပါဏီသောပြည့်စရာတို့အဘိထုပ်ပန်ဤတဲ့ဥပဒ္ဓမကအကြောင်းတရားပြည့်စရာအကြောင်းတရားဒီကကောလူကအဘေပါဏီဣတိဤသောမင်းများလျှောက်ထားလိုက်နေပြီပေါင်းလိုက်တော့ပြတ်တာဖြစ်နေချက်လဲဇလိကျက်ယုံညာတဲ့တရားဝါဖြစ်ရခြင်းမောမြတ်တဲ့တရားဝါဖြစ်ရခြင်းရဲ့အကြောင်းရင်းတွေဟာဘာတွေပါလဲလို့ပြန်ပြီးတော့မေးတယ်။အဲဒီလိုပြဿနာ၁၄ခုမေးလိုက်တဲ့အချိန်ခါကျတော့မှမြတ်စွာဘုရားကကာမတကာမနဝတ္တကာမတယတကာမယောနိကာမဘန္တုကာမပရိဒရဏကာမန္တတေဝိဝိဇ္ဇတိယတိတံဟိလပဏိတတာယ မနဝသူကလူလည်းတန္တာတန္တဝါတို့ဒီကာမတကကန္နာလေးကိုပဲဥစ္စာရှိကြကုန်၏ကာမတရားကန္နာလေးအဝေကဥစ္စာရှိကြကုန်၏ကာမယောနီကန္နာလေးအကြောင်းရင်းစေရှိကြကုန်၏ကာမဘန္တုကန္နာလေးအဆွေခင်မွန်းစေရှိကြကုန်၏ကာမမတိန္ဒရဏကန္နာလေးပေါ်လီလျောင်းမိကိုရာရှိကြကုန်၏ကာမကန္တိတတ္တိတ္တဝါတို့ကိုဣနပဏိတာတာယအယုအမြဖြစ်ဖို့ရန်ဝိပ္ပဇ္ဇတိခွဲခြားဝိပ္ပ၍ပြိပ္ပီတက္ကရောသူကလူနေသရဝရိဟကန္နာလင်ကိုယ်ပဲဥစ္စာရှိကြတဲ့ကန္နာလင်အမွေကဥစ္စာရှိကြတဲ့ကန္နာလင်အကြောင်းရင်းစိရှိကြကန္နာလင်အဆွေခင်မွန်းစိရှိကြတဲ့ကန္နာလင်ပေါ်လီလျောင်းဟီကိုရာရှိကြသရဝတအုယုံညာဖို့ရအတွက်ကံကခွဲရန်ချပြီးသရဝတအုမြင့်မြတ်ဖို့ရအတွက်ကံကပဲခွဲရန်ချပေးပါလေလို့ဒီလိုမြတ်စွာဘုရားကအကျဉ်းချုပ်ဖြေလိုက်။ဘာဖြစ်လို့အကျဉ်းချုပ်ဖြေရတယ်လဲဆိုတော့သရဝရိဟာတော်တော်လေးခက်တဲ့အကျိုးသဖြင့်ပုံနာပြီပေါ့။သူတို့ကဝေရတန်ကြီးကိုကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေဖြစ်တော့သူတို့ကိုသူတို့ပညာရှိလို့ယူဆကြတယ်။အဲဒီလိုပညာရှိလို့ယူဆနေတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားများတော့အဖြစ်မမနဲ့ကိုကြတော့အကျဉ်းချုပ်လေးကိုပထမခေါ်ပြပါလေ။အကျဉ်းချုပ်ဟောပြီးမှအကျေကိုနောက်ထပ်ထပ်ပြီးဟောပြီပထမတည်းကအကျေကိုဟောလိုက်ရင်သူတို့ကဘာပြောတတ်လဲ။ဩရှင်ကောတမဟောတဲ့ကြားတွေတို့ဒီပိသားတွေပဲလို့သူကဒီလိုလုပ်တတ်။လောကကလူကခက်သားပဲစကားပြောကြည့်သူကြမှာပေါ့တချို့ကစကားပြောလိုက်လို့ချင်းသူမသိတဲ့တကူမှမရှိဘူးသူအကုန်ဒီပိသားကြီးပဲအဲ့ဒီလိုပုံကိုယ်ဒီလောကမရှိဘူးလားရှိကြပါရဲ့ဒီတိုင်းပဲဒါကြောင့်မြတ်စွာဘုရားကခက်ချင်းချင်းဟောလိုက်တော့သူကနားမလဲနားမလဲတဲ့အတွက်မြတ်စွာဘုရားဘုရားရှင်ဟောကြားလိုက်တဲ့တရားကတိတ်ကျင်းနေတော့တပည့်တော်နားမလည်ဖြစ်နေပါရဲ့တပည့်တော်နားလည်နှိမ်လောက်တဲ့အချင်းအားဖြင့်အကျယ်ဝေဖန်ပြီးတော့ဟောကြားပြတာသုံးသုံးမှပြီးတော့မူပါလို့ဖြတ်တယ်